Welcome to the Voice of America in Burmese.
လာမနေ့ခင်ပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ဇန်နဝါရီလ9ရက်စနေနေ့မနေ့ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနေ့စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင
်ကျွန်မကတော့ဆုမြတ်မှုပါရှင်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကနိုင်ငံတကာလေးစိတ်မှာတောက်ကြနေနေ့လယ်ပိုင်းတုန်းကပြစ်ခတ်မှုဖြစ်ခဲ့လို့9ယောက်သေဆုံးပြီး10ယောက်ဒဏ်ရာရသွားပါတယ်။အမေရိကန်သမ္မတကတော်မီရှယ်အိုဘားမားကတော့သမ္မတကတော်တယောက်အနေနဲ့နောက်ဆုံးမိန့်ခွန်းပြောကြားခဲ့ပါတယ်။ဒီလိုထိတ်တန့်သတင်းတွေကိုရှားဖောင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်နေနားဆင်ကြရမှာကမြန်မာနိုင်ငံကိုလာရောက်မဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss ရန်ဟီလီရဲ့ခီးစဉ်ပေါ်မြန်မာလူ့ခွင့်ရေးလှုပ်ရှားသူတွေကဘာတွေမျှော်လင့်ထားကြပါသလဲ။ည
ရောအချင်းဒီကုလသမဂ္ဂအနေနဲ့ကိုယ်စားလှယ်တွေကဒီရိုဟင်ဂျာအရေးပဲပုံပြော highlight လုပ်ပြီးတော့ရိုဟင်ဂျာအရေးပဲတို့ပုံပြောဖြည့်ရှင်းမှု
အခုလိုပြောကြားချက်တွေနဲ့အတူနိုင်ငံတကာဘက်မှာတော့အမေရိကန်ပြည်ထောင်စုမှာအသစ်တက်လာမဲ့သမ္မတဒေါ်နယ်ထရန့်လက်ထက် EU ဥရောပသမ္မတနဲ့အမေရိကန်ကြားဆက်ဆံရေးဘယ်လိုရှိနိုင်မလဲဆိုတာနဲ့မကြခင်အမေရိကန်အစိုးရအပြောင်းလဲကငိုတင်းမာမှုတွေရှိထားတဲ့ရုရှားနဲ့ NATO အဖွဲ့ကြားဆက်ဆံရေးမှာရောဘယ်လိုတက်ရောက်မှုတွေဖြစ်လာနိုင်တယ်လဲဒါကြောင့်တွေအပါအဝင်ပြင်သစ်နိုင်ငံမှာလူကြိုက်များနေတဲ့သမ္မတကိုယ်စားလှယ်လောင်းရဲ့မူဝါဒတွေနဲ့နိုင်ငံတကာရဲ့ဆက်ဆံရေးအခြေအနေတွေကိုလည်းကြားရဖို့ရှိပါတယ်ရှင်။ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ရှားဖောင်ကကြီးညာပေးပါမယ်ရှင
်။ American ပြည်ထောင်စု Florida ပြည်နယ်က Fort Lauderdale Hollywood နိုင်ငံတကာလေဆိပ်မှာတောက်ကြနေနေ့လယ်ပိုင်းတုန်းကပြစ်ခတ်မှုဖြစ်ခဲ့လို့9ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရတယ်လို့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကပြောပါတယ်။
Shortly before 1 p.m. today, we had an active shooter inside Terminal 2, the lower level by baggage.
နေ့လယ်တနားရီမထိုးခင်မှာဒီလေဆိပ် Terminal 2အောက်ထပ်ခရီးဆောင်အိတ်တွေယူတဲ့နေရာဘေးနားမှာတနတ်သမားတစ်ယောက်ရဲ့ပြစ်ခတ်မှုကြောင့်13ယောက်အနည်းဆုံးထိမှန်ခဲ့ပါတယ်။ဒဏ်ရာရသူ6ယောက်ကိုတော့ဒီနားကဆေးရုံပို့ပြီးတော့ကုသနေပါတယ်။9ယောက်ကတော့သေဆုံးခဲ့တယ်လို့ Broadwood မြို့နယ်ရဲအရာရှိ Scott Israel ကပြောခဲ့တာဖြစ်ပါတယ်။ပြစ်ခတ်ခဲ့သူဟာတယောက်တည်းဖြစ်ပုံရပြီးတော့သူ့ကိုဖမ်းဆီးစစ်ဆေးနေပါတယ်ပြစ်ခတ်မှုဖြစ်ပြီးတနိုင်လောက်အကြာမှာလေစိတ်ထဲကနောက်နေရာတွေမှာလည်းပြစ်ခတ်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့တာဝန်ရှိသူတွေကတော့အဲ့ဒီသတင်းတွေဟာမမှန်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မတင်ကားသူစီမာ Esteban Santiago ဆိုတဲ့နာမည်နဲ့စစ်တပ်မှတ်ပုံတင်ကတ်ကိုတွေ့တယ်လို့ Florida ပြည်နယ်အထွတ်အမြတ်တော်အမတ် Bill Nelson ကသတင်းတောက်တွေကိုပြောပါတယ်ဒါပေမဲ့အဲ့ဒီကပ်ပြားဟာသူ့ရဲ့ကိုယ်ပိုင်လားဆိုတာကိုတော့အတိမပြုနိုင်သေးပါဘူး။ဘာကြောင့်ပြစ်ခတ်တယ်လဲဆိုတာကိုလည်းစစ်ဆေးနေဆဲဖြစ်တယ်လို့ Mr. Nelson ကပြောပါရယ်။ပြစ်ခတ်သူလို့မသိငါသူဟာဒီကနေဒါလေကြောင်းလိုင်းလေယာဉ်နဲ့ပါလာတဲ့ခီးတဲ့တယောက်ဖြစ်ပြီးတော့တနက်ကိုစစ်ဆေးမှုခံပြီးတော့အနံတဲဆောင်လာတဲ့အိတ်ထဲမှာတဲယူလာတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီသူကကျွန်တော်ဟာဂျူးလူမျိုးတယောက်မဟုတ်ဘူးလို့အချိန်ချင်းအော်ဟစ်ခဲ့တယ်လို့မျက်မြင်တယောက်က ABC ရုပ်သံကိုပြောပါရယ်။Star Wars ရုပ်ရှင်ကားတွေကရုပ်ပုံတွေပါတဲ့ T-shirt ကိုဝတ်ဆင်ထားသူဟာ73ယောက်ကိုပြစ်ခတ်ပြီးကျမ်းပေါ်မှာခြေကားရလက်ကားရလဲနေပြီးတော့အဖမ်းခံဖို့စောင့်နေပုံရတယ်လို့တချို့ကလည်းပြောနေကြပါတယ်။အကျမ်းဖက်တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာတက်အံ့မပြောနိုင်သေးဘူးလို့ရဲကပြောပါတယ်။ပြစ်ခတ်ခံရသူတွေအတွက်ဆုတောင်းပေးကြဖို့အတွက် Florida ပြည်နယ်အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်ရှင်။
မချိုင်ကကျင်းပပြုလုပ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းရုရှားဘက်ကအင်တာနက်ထိုးဖောက်ဝင်ရောက်မှုတွေလုပ်ခဲ့တဲ့ဆိုတဲ့ပြောဆိုတွေးခေါ်မှုတွေကိုပယ်ချခဲ့တဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာတောက်တာနေ့မှာတော့အမေရိကန်ပြည်ထောင်စုထောက်လာရေးတာဝန်ရှိသူတွေရဲ့ရှင်းပြချက်အပြည့်အစုံကိုရရှိခဲ့ပါတယ်။အဲနောက်မှာတော့ထရမ့်ဟာကြေညာချက်တစ်ခုထုတ်ပြန်ခဲ့ပြီးအဲ့ဒီတွေ့ဆုံမှုကိုအပြုသဘောဆောင်တဲ့တွေ့ဆုံမှုတစ်ခုဖြစ်တယ်လို့ပြောဆိုခဲ့တယ်လို့တိုင်းပြည်အတွက်လွှတ်လုပ်ကြတဲ့ထောက်လန့်ရေးဌာနတာဝန်ရှိသူအမျိုးသမီးနဲ့အမျိုးသားတွေအားလုံးကိုသိကူလေးစားကြောင်းထက်သွင်းရေးသားထားပါတယ်။ဒါပေမဲ့လက်ဒီမိုကရက်တစ်ပါတီ DNC ရဲ့ကွန်ပျူတာတွေထဲကိုရုရှားတို့ထိုးဖောက်ဝင်ရောက်ခဲ့ပြီးထရမ့်ကိုအမေရိကန်ပြည်ထောင်စုရဲ့သမ္မတဖြစ်လာအောင်ထောက်ကူဖြစ်စေတဲ့မာယွန်းတဲ့အချက်လက်တွေကိုဖြန့်ဝေခဲ့တဲ့ဆိုတဲ့အမေရိကန်ပြည်ထောင်စုထောက်လန့်ရေးဌာနတွေရဲ့ထင်မြင်ယူဆချက်ကိုတော့သူကအတိအလင်းထောက်ခံချက်မပေးခဲ့ပါဘူး။အမေရိကန်ပြည်ထောင်စုအစိုးရစီးပွားရေးနဲ့နိုင်ငံရေးအဖွဲ့အစည်းတွေပေါ်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေဟာရုရှားတရုတ်နဲ့တခြားနိုင်ငံတွေအပြင်တခြားအဖွဲ့တွေနဲ့တတိပုဂ္ဂလတို့ရဲ့လုံဆောင်ချက်တွေနဲ့လည်းတဆက်တည်းဆက်ဆက်နေနိုင်တယ်လို့လည်းထရမ့်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ဒါပေမဲ့လည်းဒီလှုပ်ဆောင်ချက်တွေဟာရွေးကောက်ပွဲရလပေါ်တက်ရောက်မှုလုံးဝမရှိခဲ့ဘူးလို့သူကပြောပါတယ်။သူသမဒတာဝန်စတင်ထမ်းဆောင်တဲ့အခါကျရင်ဒီဆိုက်ဘာတိုက်ခိုက်မှုကိုခြေမုံရတန်နိုင်ဖို့အတွက်ရပ်ပေါင်း90အတွင်းသူ့ကိုအစီအစဉ်တစ်ခုချပေးနိုင်မယ့်အဖွဲ့တစ်ဖွဲ့ကိုခန့်အပ်သွားမယ်လို့လည်းထရမ့်ကပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုတဝန်းကပညာရေးလမ်းညွှန်ပုံကိုယ်တွေကိုအင်ပီရောမှဂုဏ်ပြုတဲ့ပွဲမှာအမေရိကန်သမ္မတကတော်မီရှယ်အိုဘားမားကဒီသမ္မတကတော်တယောက်အနေနဲ့နောက်ဆုံးမိန့်ခွန်းပြောကြားခဲ့ပါတယ်။အင်ပီရောအရှိခမဆောင်မှာတောက်ချာနေကပြုလုပ်ခဲ့တဲ့အခမ်းအနားမှာကျောင်းဆရာဆရာမတွေ၊ကျောင်းအုပ်ချုပ်ရေးမှုတွေ၊ကျောင်းသားကျောင်းသူတွေအပြင်ကြော်ကြားသူတွေကိုသမ္မတကတော်ကမိန့်ခွန်းပြောကြားခဲ့တာမှာလူငယ်တွေကိုအဓိကထားပြီးတော့မှဒီအမေရိကန်နိုင်ငံဟာလူငယ်တွေအားလုံးနဲ့သက်ဆိုင်တယ်လို့ပြောခဲ့ပါတယ်။လူငယ်တွေမှာရှိကြတဲ့အရေးအသွေးတွေကိုအထူးကြောင့်အပြောင်မြောက်ဆုံးဖြစ်အောင်လို့ကူညီလမ်းပြပေးတဲ့ပညာရေးဝန်ထမ်းတွေကိုလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။သမ္မတကတော်တယောက်ဖြစ်ခွင့်ရတာဟာသူ့ဘဝအတွက်ခုံအယူဆုံးဖြစ်တယ်လို့အခုလိုပြောကြားပြီးတော့မိန့်ခွန်းကိုအဆုံးသတ်ခဲ့ပါတယ်
။ So I want to close today by simply saying thank you. Thank you for everything you do for our kids and for our country. Being your first lady has been the greatest honor of my life.And I hope I've made
ဒီကနေ့မိန့်ခွန်းကိုကျေးဇူးတင်ပါတယ်လို့ပြောပြီးတော့အဆုံးသတ်ချင်ပါတယ်။ကျမတို့ကလေးတွေနဲ့နိုင်ငံအတွက်လှုပ်ပေးခဲ့သမျှအတွက်ကိုလည်းကျေးဇူးတင်ပါတယ်။သမ္မတကတော်ဖြစ်ရတာဟာကျမဘဝအတွက်ဂုဏ်ယူစရာအကောင်းဆုံးဖြစ်ပါတယ်။ကျမရဲ့လှုပ်ရက်တွေကိုအားလုံးကလည်းဂုဏ်ယူလိမ့်မယ်လို့မျှော်လင့်ပါတယ်လို့သမ္မတကတော်မီရှယ်အိုဘားမားကစိတ်လှုပ်ရှားစွာနဲ့ပြောကြားခဲ့တာပါ။သမ္မတကတော်ရဲ့မိန့်ခွန်းထဲမှာဒီတခြားနိုင်ငံတွေကနေအမေရိကန်မှာလာရောက်အခြေချနေထိုင်သူတွေရဲ့ကလေးတွေငွေကြေးချို့တဲ့မိသားစုဝင်ကလေးတွေကိုလည်းစိတ်ဓာတ်မြင့်တက်စေမယ့်အားပေးစကားတွေကိုသမ္မတကတော်ကမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတအင်ဒိုကနေထွက်ခွာဖို့ပြင်ဆင်နေချိန်မှာပဲသူ့ရဲ့သမ္မတသက်တမ်းကာလအတွင်းအမရစရာအကောင်းဆုံးအချိန်တွေကိုစူးစီးတင်ပြထားတဲ့ဗီဒီယိုတစ်ခုကိုအင်ဖြူရောကထုတ်ပြန်ခဲ့ပါတယ်။6မိနစ်လောက်သာရှိတဲ့အင်ဖြူရောရဲ့ဗီဒီယိုထဲမှာမြန်မာနိုင်ငံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတအိုဘားမားတွေ့ဆုံခဲ့တာတွေပါဝင်တယ်လို့အမေရိကန်ကထင်ပေါ်ကျော်ကြားသူတွေနဲ့တွေ့ဆုံတာတွေလည်းပါပါတယ်။အဲ့ဒီထဲမှာရုပ်ရှင်တရုပ်ဆောင်မင်းသားတွေဖြစ်ကြတဲ့ Tom Hanks နဲ့ Leonardo DiCaprioDiCaprio တို့အပြင်အများကျိုးအတွက်ငွေကြေးလူတန်းမှုတွေလောက်ကြတဲ့ Bill နဲ့ Melinda Gates တို့လည်းပါဝင်ပါတယ်။ဒါအပြင်အဲ့ဒီဗီဒီယိုထဲမှာ Vietnam Hip Hop ဆိုတော့စူပွိုင်းနဲ့သူတွေ့ဆုံခဲ့တာလည်းပါပါတယ်။ပြီးရတဲ့ Vietnam နိုင်ငံခီးစဉ်တုန်းကလူငယ်တွေနဲ့တွေ့ဆုံပွဲအတွင်းမှာအသက်26နှစ်အရွယ်စူပွိုင်းနဲ့သမ္မတအိုဘားမားကြုံခဲ့ရတာဖြစ်ပါတယ်။အင်ဖြူရောကထုတ်ပြန်တဲ့ဗီဒီယိုထဲမှာသူမပါဝင်တဲ့အတွက်ဂုဏ်ယူကြောင်းသမ္မတအိုဘားမားနဲ့တွေ့ခွင့်ရတာဟာစိတ်လှုပ်ရှားစရာကောင်းတယ်လို့လည်းစူပွိုင်းက VOA Vietnam ဌာနကိုပြောပါတယ်။
ရှင် UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
နေနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံကလုံခြုံရေးတပ်ဖွဲ့တွေဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုသမယိုးကျလုံယိုးလှုပ်ဆင်လို့ဆက်လုပ်နေပြီးတော့လုံခွင့်ပေးထားပုံရတယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူတယောက်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကနေကြားဆောင်စခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းစဉ်မှာကိုရံကောက်ကျေးရွာမှာမွတ်စလင်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနိုင်ထက်စီးနှင်းပြုမှုနေတဲ့ဗီဒီယိုထွက်ပေါ်ခဲ့ပါတယ်။အဲ့ဒီလိုမျိုးလူခွေရချိုးဖောက်နေတဲ့လောက်ရဟာသူတို့လုံနေကြခွင့်ပြုချက်ရထားတဲ့လောက်ရမှုသာသူတို့ကိုယ်တိုင်ဗီဒီယိုရိုက်ပြနေတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ဒီမိုကရေစီလူခွေရနဲ့အလုံသမားရေးရလက်ထောက်ဝန်ကြီးတော်မဲလနော့စကီက AP သတင်းဌာနကိုပြောကြားခဲ့ပါတယ်အီရတ်ကအဘူဂရိတ်အကျဉ်းထောင်မှာအမေရိကန်စစ်သားတွေအီရတ်အကျဉ်းသားတွေကိုနိုင်ထက်စီးနှင်းလုပ်နေတဲ့ဓာတ်ပုံတွေကြောင့်သင်ကန်းစာရစရာဖြစ်ခဲ့တယ်လို့ကိုရံကောက်ရွာကိုစစ်ဆေးခဲ့တဲ့တပ်ဖွဲ့မှအဲ့ဒီလိုအပြုအမှုတွေကိုခွင့်ပြုထားတယ်လို့သူ့အနေနဲ့ထင်ကြောင်းမစ္စတာမော်လနော့စကီက AP သတင်းဌာနကိုပြောတာကို Washington Post သတင်းစာရဲမှကိုကဖော်ပြထားပါတယ်မြန်မာအစိုးရကတော့ဒီဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်သက်ဆိုင်သူတွေကိုဖမ်းဆီးအရေးယူခဲ့ပါတယ်ဒီဖြစ်ရပ်ဟာလည်းအဲ့ဒီတနေရာထဲမှာဖြစ်ခဲ့တယ်လို့ဆိုပါတယ်မွတ်စလင်တွေဘက်ကနစ်နာခံစားချက်တွေကိုဖြေရှင်းဖို့လိုရဲဆိုတာကိုမြန်မာအစိုးရကိုအမေရိကန်ဘက်ကလွန်ခဲ့တဲ့နှစ်နှစ်လောက်ထဲကပြောကြားခဲ့တယ်လို့လည်းနိုင်ငံသားရေးဌာနရဲ့လူ့ခွင့်ရေးဆိုင်ရာအကြီးအကဲက AP သတင်းဌာနကိုပြောခဲ့ပါတယ်။အဲဒီလိုမှမဖြေရှင်းရင်ဒီခံစားနေရသူတွေကိုပြည်ပအဖွဲ့အစည်းတွေကအခွင့်အကောင်းယူပြီးတော့အကြမ်းဖက်တုံ့ပြန်အောင်လှုပ်လာလိမ့်မယ်လို့သူကဆိုခဲ့ပါတယ်။အခုလက်ရှိမှာကြီးမားတဲ့အတိုင်းအတာနဲ့မဟုတ်ပေမဲ့လည်းအဲဒီလိုအခြေအနေမျိုးဖြစ်လာပုံရတယ်လို့ Mr. Melanowski ရဲ့အပြောကိုကိုးကားပြီးတော့ဒ ဒီ Washington Post သတင်းစာထဲမှာဖော်ပြထားတဲ့သတင်းတွေမှာရေးထားပါတယ်။ American အစိုးရအနေနဲ့မြန်မာပြည်သူတွေနဲ့လက်ဆက်လုံခြုံရေးအတွက်အကူအညီပေးဖို့အစီအစဉ်ပဲလို့လည်းဒီ American နိုင်ငံသားရေးဌာနရဲ့ Democracy လူ့အခွင့်ရေးနဲ့အလုံသမားရေးရာလက်ထောက်ဝန်ကြီး Tom Melanowski က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။တချိန်ကအထူးချံဖြစ်ခဲ့တဲ့မြန်မာနိုင်ငံကို Democracy နိုင်ငံဖြစ်အောင်လို့ American ကကူညီပြောင်းလဲပေးနိုင်ခဲ့တယ်လို့သမ္မတ Obama နဲ့သူ့ရဲ့အကြံပေးတွေကပြောနေတာဖြစ်ပါတယ်။ဒါပေမဲ့အခုလိုမျိုးလူ့အခွင့်ရေးချိုးဖောက်မှုတွေရှိနေစေဖြစ်တဲ့အတွက်သမ္မတ Obama ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအောင်မြင်မှုမှာထောက်ပြစရာဖြစ်တယ်လို့အဲ့ဒီ AP သတင်းထဲမှာရေးသားထားပါတယ်ရှင်။
2019ခုနှစ်အတွင်းစောင့်ကြည့်ရမယ့်ပြည်ပခ10ခုထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့နိုင်ငံတကာပြည်ပခလစ်လာစောင့်ကြည့်ရေးအဖွဲ့ ICG အဖွဲ့ကပြောပါရယ်ဇန်နဝါရီလ5ရက်နေ့က Foreign Policy Internet ဆိုင်နဲ့မျက်နှာမှာဖော်ပြထားတဲ့ ICG အဖွဲ့အကြီးကဲယမ်မာရီဂိုဟဲနိုရဲ့သုံးသပ်ချက်ဆောင်ပါထဲမှာမြန်မာနိုင်ငံဟာပြည်ပခစောင့်ကြည့်ရမယ့်10နိုင်ငံစီးရင်ထက်က8နိုင်ငံမြောက်အဖြစ်ဖော်ပြထားတာဖြစ်ပါရယ်ရှင်မဆွမြတ်မွန်နဲ့ရှားဖောင်တို့ကသတင်းတွေကိုကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုဆက်ပါမယ်။အရင်ဆုံးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီရဲ့ခီးစဉ်အပေါ်မြန်မာလူခွင့်ရေလှူရှားသူတွေဘက်ကဘာတွေမျှော်လင့်ထားကြသလဲဆိုတာကိုကြည့်အောင်ပါရှင်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီရဲ့ဒီတစ်ခေါက်ခီးစဉ်မှာမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုဘယ်သူတွေကျူးလွန်နေသလဲဆိုတာနိုင်ငံတကာဘက်ကမှန်မှန်ကန်ကန်သိအောင်ဖော်ထုတ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဒုက္ခသည်အရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။အထူးသဖြင့်ပြည်ပခဖြစ်နေတဲ့ဒေသတွေကဒုက္ခသည်တွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုရန်ဟီလီရဲ့ခီးစဉ်ကနေအထောက်အကူပြုဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်တိုင်းသားဒေသတွေမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေပိုပြီးပြင်းထန်လာပြီးငြိမ်းချမ်းရေးရဖို့မျှော်လင့်ချက်တွေဝေးကွာနေတယ်လို့တိုင်းသားပြည်သူတွေကဝေဖန်ထောက်ပြနေကြတယ်။တခါရခိုင်ပြည်အရေးဟာလည်းပြည်ရင်းရေးမဟုတ်တော့ဘဲအာဆီယံဒေသရင်းအရေးကိစ္စဖြစ်လာချိန်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်ထွက်ပေါ်လာတာပါ။အထူးသဖြင့်ရခိုင်ပြည်နယ်ကအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့သတင်းအမှားတွေနိုင်ငံတကာကိုပြန့်နှံ့နေတဲ့အချိန်မှာအခုလိုရန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်ကနေမှန်ကန်တဲ့အချက်လက်တွေဖော်ထုတ်နိုင်ဖို့မျှော်လင့်ကြောင်းလူခွင့်ရေးအကျိုးဆောင်ရှင်နေကြီးဥရောပဆန်းအောင်ကပြောပါတယ
်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကအခုကျွန်တော်တို့အစိုးရတည်းကပြတ်တမ်းနေတဲ့အချိန်ကာလမှာပြည်ပေါင်းစုံကနေပြီးတော့ချိုးနဲ့တိုက်ခိုက်နေတာတွေရှိပါတယ်လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးအစီရင်ခံမဲ့ပုဂ္ဂိုလ်ဟာမြန်မာနိုင်ငံလာရောက်ခြင်းဟာမြန်မာနိုင်ငံလက်ရှိဒီဈေး NLD အစိုးရရဲ့ဂုဏ်သိက္ခာကိုပုံမူပြီးတော့ပြင်သင်ပေးနိုင်နေတယ်။တကယ်အစ်စ်အမှန်တွေကိုလည်းဥရသမကကြားနိုင်မယ်အနေအထားမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီလူခွင့်ရေးအစီရင်ခံစာတင်သွင်းမဲ့ပုဂ္ဂိုလ်လာမအောင်ကြိုးစားတဲ့ကြိုးစားတိုက်တယ်လို့ပဲကျွန်တော်ကမြင်ပါတယ်။နောက်တစ်ချက်ကဒီလူခွင့်ရေးချိုးဖောက်မှုကိုဘယ်ဘက်ကကျူးလွန်နေဆိုတာကိုမူပြီးပြင်စွာဆက်လက်ပြီးတော့ပေါ်ထုတ်နိုင်မှုအတွက်အမိုင်းဆိုင်ရာလိုအပ်ချက်အနေနဲ့လူခွင့်ရေးစင်ကန်စာတင်သွင်းမဲ့ပုဂ္ဂိုလ်ဆက်လက်ထားရှိတင်သေးတယ်လို့ကျွန်တော်အနေနဲ့ကတော့ယူသားစွာမြင်မိပါတယ်
တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ဘက်မှာဆိုရင်လုံခြုံမှုမရှိဘဲအငြင်းစိုးရိမ်နေရကြောင်းဒေသခံတွေကလည်းပြောပါတယ်အထူးသဖြင့်စစ်ပြေးဒုက္ခသည်တွေရဲ့စခန်းတွေမှာအခြေအနေတွေဆိုးရွားနေပြီးလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေကြောင်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကအစဉ်တစိုက်ထောက်ပြနေကြတာပါ။ဒါကြောင့်၅နှစ်ကြာရှိနေတဲ့စစ်ပြေးဒုက္ခသည်စခန်းတွေအတွက်ဆက်ပြီးလိုအပ်နေတဲ့အကူအညီတွေအမြန်ဆုံးရရှိအောင်ရဟင်းလီရဲ့ခီးစဉ်ကနေဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းထွေချန်တော်အဖွဲ့အစည်းတာဝန်ခံနန်ပုကပြောပါတယ်
။ညာတော့အချင်းဒီကုလသမဂ္ဂအနေနဲ့ကိုယ်စားလှယ်တွေကဒီရိုဟင်ဂျာအရေးပဲပို့ပြီးတော့ highlight လုပ်ပြီးတော့ရိုဟင်ဂျာအရေးပဲသူတို့ပို့ပြီးတော့ဖြည့်ရှင်းမှုတွေပေးတယ်ပေါ့နော်ဒီ IDP တွေဆိုလို့ရှိရင်အများကြီးပဲဒုက္ခရောက်တဲ့အခုတွင်ပြီးတော့ IDP ဘဝကနေပြီးတော့ထပ်ပြီးတော့အထုတ်ပိုက်ပြီးပြေးနေရတဲ့အခြေအနေအခုဆိုမဟုတ်အရင်ရွာနေလိုက်တာမှလေသူတို့တွေဘယ်နေရာမှာဘယ်လိုခိုလုံပြီးတော့နေကြမလဲဆိုတာတွေကအရင်ပဲရင်လေးစရာဖြစ်တာပေါ့အဲ့ဒါကြောင့်မလို့ဒီကုလသမဂ္ဂကလည်းပဲဒီတိုင်းသားအရေးတွေဒီ ITP အရေးတွေကိုလည်းများများထပ်တွင်းစဉ်းစားပြီးတော့သူတို့တွေအတွက်ကိုအမြန်ဆုံးဒီညီတိုင်းပေါ်ဆောင်မှုမှာအမြန်ဆုံးဒီခိုင်မာတဲ့ညီတိုင်းရအောင်ဖြည့်ရှင်းသွားဖို့ရန်အတွက်လည်းကျွန်တော်တို့မျှော်လင့်နေ
ဒါအပြင်ရဟင်းလီနဲ့တွေ့ဆုံခွင့်ရပြီးအခြေအနေမှန်တွေကိုတင်ပြခွင့်ရဖို့မျှော်လင့်ထားကြောင်းသူကဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့အခြေအနေမှန်ကိုပြောချင်တယ်ဒီကျွန်တော်တို့ကချင်ပြည်သားကအခြေအနေတွေကို ူရဲ့ report ထမထည့်နိုင်အောင်လို့ကျွန်တော်ကတော့တောင်းဆိုသွားမယ်သူလည်းကျွန်တော်တို့တောင်းဆိုတဲ့အတိုင်းလုပ်ပေးမယ်လို့တော့ညွှန်လင့်နေပေါ့လွန်ခဲ့တဲ့အချိန်မှာလည်းကျွန်တော်တို့အမျိုးသမီးပအောင်ရေးနဲ့ပတ်သက်ပြီးကြေညာပေးထားတဲ့အတိုင်းသူထည့်ပြောထားတယ်ပေါ့နော် state level မှာလည်းပဲဒီမျိုးသမီးအကြောလှရှားသူတွေ capacity ရှိတဲ့ဆိုရင်ရှိတဲ့လူတွေရှိပါတယ်ပေါ့နော်ဟုတ်တယ်ခိုင်လို့သူပြောတော့အခုဆိုရင်30ခန်းလုံးနဲ့ပတ်သက်ပြီးတော့ peace process မှာလည်းလက်ခံလာတယ်သူကတော့တိတ်တော့ဟိုကောမစ်မရှိဘူးပေါ့ဒီလက်နဲ့ကင်ပက်ကလေးကတော့30ခန်းလုံးကိုလက်ခံလာတယ်ဆိုရဟာလေးတွေ့ရတာပေါ့နော်
အစိုးရရဲ့ဖိတ်ကြားချက်နဲ့ဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိ12ရက်ကြာခီးစဉ်အတွင်းစုံစမ်းသိရှိချက်တွေကိုမက်ရှလာမှာကျင်းပမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာရန်ဟီးလီကအစင်ခန်းစာတင်သွင်းမှာဖြစ်ပါတယ်ရှင်
မိုင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်အခုမြန်မာသတင်းတွေခဏထားပြီးတော့နိုင်ငံတကာအခြေအနေတွေပဲလှည့်ကြည့်အောင်ပါအမေရိကန်ဆိုရတဲ့လက်ထက် EU ဥရောပသမဂ္ဂနဲ့အမေရိကန်ဆက်ဆံရေးပေါ်သုံးသပ်မှုတွေကိုကြည့်ကြပါမယ်ရှင်ဥရောပတိုင်းမှာနိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးပိုင်းဆိုင်ရာအခက်အခဲပြဿနာတွေဇက်တိုက်ရင်ဆိုင်နေရချိန်မှာ EU ဥရောပသမဂ္ဂကြီးဆက်လက်တည်မြဲရေးတာမက EU နဲ့ American ဆက်ဆံရေးဆက်လက်ကောင်းမွန်ပါမလားလို့တန်တရားဝင်နေသူတွေလည်းရှိနေပါတယ်။နိုင်ငံပေါင်း28နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလုံခြုံမှုတွေနဲ့ဖွဲ့စည်းထားတဲ့ဥရောပသမဂ္ဂနဲ့ကမ္ဘာကာကွယ်ရေးအင်အားအကြီးဆုံး American နိုင်ငံကြားလက်ရှိဆက်ဆံရေးအခြေအနေကို VOA သတင်းတော့ Yelda Franceschi သုံးသပ်ထားပါတယ်ရှင်။အပြည့်စုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြပေးပါမယ်
။ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်မှာတည်ရှိတဲ့ American နဲ့ဥရောပကြားဆက်ဆံရေးဟာဘုံတံပိုးတွေဘုံအကျိုးစီးပွားတွေအပေါ်မှာအခြေခံပြီးခိုင်မာနေတာဖြစ်ပါတယ်။ Democracy, ပွင့်လင်းလူပေါင်း၊လူအခွင့်အရေးနဲ့လွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်တွေပေါ်ပေါက်ရေးကိုထောက်ခံအားပေးနေကြတဲ့တစ်ချိန်တည်းမှာကမ္ဘာပြဿနာနဲ့စိန်ခေါ်မှုတွေကိုလည်းနှစ်ဖက်လုံးရင်ဆိုင်နေကြရပါတယ်။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂမှာခက်ခဲတဲ့ပြဿနာတွေကိုရင်ဆိုင်ဖြေရှင်းနေရတယ်လို့ American ဆိုင်ရာ Germany သံအမတ်ကြီး Peter Vitek ကပြောပါတယ
် The Greek debt crisis, the refugee influx of unprecedented magnitude.
Greek အကျွေးပြဿနာမကြုံစဘူးအရေးအတွက်နဲ့ဒုက္ခတွေတွေလိမ့်ဝင်လာတဲ့ပြဿနာတခါတည်းလုံခြုံရေးအန္တရာယ်ပိုများနေတဲ့အခြေအနေတွေအပြင်လူကြိုက်များတဲ့နိုင်ငံရေးလှုပ်ရှားမှုတွေပိုများလာတာနဲ့ Britain EU တွေကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာတွေကဥရောပရဲ့တည်မြဲမှုကိုရိုင်းနေစေခဲ့ပါတယ်
။အဲ့ဒီအဖြစ်အပျက်တွေက EU ဥရောပသမဂ္ဂရဲ့တည်ရှိမှုကိုမထိခိုက်ရအောင်သစ်မြတ်မှုကိုထိခိုက်နိုင်တယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်။ Georgetown တက္ကသိုလ်ရဲ့ဗျူဟာမြောက်ဆွေးနွေးရေးဆိုင်ရာ Institute က Jeffrey Gatman ကအခုလိုမြင်ပါတယ်။
I bet you in the next 2 to 5 years, Europe will have more refugees, more terrorism. I bet you Europe will have.
လာမယ့်နှစ်နှစ်ကနေ၅နှစ်အတွင်းဥရောပမှာဒုက္ခတွေတွေပိုများလာမယ်။ကျန်းဖက်ဝါဒတွေပိုများလာမယ်ဆိုတာကျွန်တော်အပြတ်ပြောနိုင်ပါတယ်။ဥရောပနဲ့အမေရိကကြားထိတွေ့ဆက်ဆံမှုနည်းသွားပြီးရုရှားနဲ့ပိုပြီးဆက်ဆံများလာနိုင်ပါတယ်။ဒီအချက်တွေကအမေရိကန်နဲ့ဥရောပအတွက်တည်ငြိမ်ကောင်းမွန်တက်ကြွတဲ့ဆက်ဆံရေးအလားအလာတော့မဟုတ်ပါဘူး
။နေတိုအဖွဲ့ကြီးမှာအမေရိကန်ရဲ့ဥဆောင်ပါဝင်မှုကိုဥရောပကအလေးထားပေမဲ့မကြခင်တက်လာတော့မဲ့ Trump အစိုးရတဲ့နဲ့ဥရောပဆက်ဆံရေးဘလို့ဆက်ဖြစ်လာမလဲဆိုတာကလည်းစောင့်ကြည့်စရာဖြစ်ပါတယ်။ Ukraine နိုင်ငံကနေ Crimea ဒေသကိုရုရှားက2014ခုနှစ်တုန်းကသိမ်းပိုက်ခဲ့ပြီးတဲ့နောက်ဥရောပမှာနိုင်ငံရေးအာဏာအပြိုင်မှုတွေပြန်ဖြစ်လာတယ်လို့စစ်ရေးကျွမ်းကျင်သူတွေကပြောကြပါတယ်။စစ်အေးစစ်ကာလအခြေအနေမျိုးပြန်မရောက်ပေမဲ့ရုရှားရဲ့တရားမဝင်လုပ်ရက်တွေကိုလက်ပိုက်ကြည့်နေလို့မရဘူးလို့ဆိုကြပါရယ် EU ဥရောပသမဂ္ဂခိုင်မြဲနေမှုကိုပြိုကွဲသွားအောင်ဥရောပနိုင်ငံတွေရဲ့နိုင်ငံရေးမှာရုရှားအစိုးရကဝင်းနှောက်ရှက်နေတယ်လို့နိုင်ငံရေးကျွမ်းကျင်သူတွေကပြောကြပါရယ်အထူးသဖြင့်အမေရိကန်နဲ့ဥရောပနိုင်ငံတွေကြားမဟာမိတ်ဖြစ်နေတာကိုပြိုကွဲသွားစေအောင်ရုရှားသမ္မတဗလာဒီမီယာပူတင်ကမဟာဗျူဟာချဆောင်ရွက်နေတယ်လို့ပညာရှင်တို့ကထောက်ပြပါရယ်ဥရောပမှာရင်ဆိုင်နေရတဲ့အခြေအနေတွေကြောင့်နေတိုးအဖွဲ့ပြန်လည်အားဖြည့်ဆောင်ရွက်မှုတွေကိုလည်းမြင်နေရပါတယ်။ထောက်လှမ်းရေးလေယာဉ်တွေ၊မောင်းသူမဲ့ drone ယာဉ်တွေ၊လေကြောင်းယာဉ်ကာကွယ်ရေးစနစ်တွေနဲ့စစ်သင်္ဘောတွေဝယ်ယူမဲ့အစီအစဉ်တွေကိုနေတိုးတပ်ဖွဲ့တွေမှပါတဲ့ဥရောပနိုင်ငံတွေကကြေညာခဲ့ကြပါတယ်။အခုနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့ပြင်သစ်နဲ့ဂျာမနီနိုင်ငံတို့မှ EU ဥရောပသမဂ္ဂတည်ရှိမှုကိုစန့်ကျင်တဲ့နိုင်ငံရေးအင်အားစုတွေဘက်ကအင်အားကောင်းလာနိုင်တဲ့အခြေအနေကြောင့်အလေအလတ်သဘောထားရှိသူတွေဘက်ကရည်တည်မှုကိုခိုင်ခိုင်မာမာပြဖို့လိုတယ်လို့ Transatlantic Academy ကစတက်ဖန်ဆာဘိုကပြောပါတယ
် Europeans taking this as a challenge to unify and to stand up more for Europe
ဥရောပတိုက်သားတွေအနေနဲ့ရွေးကောက်ပွဲတွေကစီးလုံးညီညွတ်မှုအတွက်စိန်ခေါ်မှုလို့မှတ်ယူပြီးဥရောပမပြိုကွဲသွားအောင်ပူပီးပြသကြဖို့လိုအပ်ပါတယ်
ပ ဘယ်နိုင်ငံရဲ့အဖွဲ့ဘက်ကပဲနိုင်နိုင်2019ခုနှစ်ဟာ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်မှာရှိကြတဲ့ American နဲ့ဥရောပနိုင်ငံတွေရဲ့အနာဂတ်ဆက်ဆံရေးကိုအဆုံးအဖြတ်ပေးမယ့်နှစ်ဖြစ်ပါလိမ့်မယ်ရှင်
မဆမြမွန်ပြပြခဲ့တာဖြစ်ပါရဲ့ရှင်။အမေရိကန်ဆိုရတဲ့လက်ထက် EU ဥရောပသမဂ္ဂနဲ့အမေရိကန်ဆက်ဆံရေးပေါ်တုံ့တမှုတွေပြီးမှမကြခင်အမေရိကန်အစိုးရအပြောင်းလဲကငိုတက်မှမှုတွေရှိထားတဲ့ရုရှားနဲ့ NATO အဖွဲ့ကြားဆက်ဆံရေးကိုဘလို့တက်ရောက်နိုင်တယ်လဲဆက်ပြီးတော့ကြည့်ရအောင်ပါရှင်။ခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်ခဲ့တဲ့2014ခုနှစ်ကစပြီးစစ်ရေးခေတ်နောက်ပိုင်းတက်မှမှုတွေရှိနေတဲ့အဲ့ဒီဒေသမှာရုရှားနဲ့ NATO နှစ်ဖက်စလုံးကစစ်တပ်နဲ့လက်နက်အင်အားတွေအပြည့်အစုံချထားခဲ့ကြပါဗျ။ဆဲဇုနှစ်ပေါင်းများစွာအတွင်းထိတ်တိတ်ရင်ဆိုင်မှုအနေအထားဟာအမြင့်ဆုံးအခြေအနေမှာရှိတယ်လို့လေ့လာသူတွေကဆိုပါတယ်။မကြခင်စတင်တော့မယ့်အမေရိကန်အစိုးရအဖွဲ့အပြောင်းလဲဟာ NATO နဲ့ရုရှားကြားဆက်ဆံရေးကိုအဓိကရိုက်ခတ်မှုဖြစ်လာနိုင်ပွဲရှိပါတယ်။2019ခုနှစ်အတွင်းရုရှားနဲ့အနောက်နိုင်ငံတွေကြားတင်းမာမှုအခြေအနေတွေဘလို့ဖြစ်လာမလဲဆိုတာကတော့ကြီးမားတဲ့မသေးစားမှုတစ်ခုဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ခဲ့ကြတဲ့အကြောင်း VOA သတင်းတောင် Henry Richwell သတင်းပေးပို့ထားတာကိုရှားဖောင်ကဆက်ပြီးပြောပြပါမယ်ရှင်။
ရုရှားနိုင်ငံဟာပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်တွေဖြစ်ကြတဲ့ပိုလန်နဲ့လစ်သွေးနီးယားနိုင်ငံနယ်စပ်မြို့ဖြစ်တဲ့ Kaliningrad မြို့မှာ Iskander အမျိုးသားတာတိုပစ်ဒုံးကျည်လက်နက်တွေကိုချထားခဲ့ပါတယ်။ဒါ့အပြင်ရုရှားဟာသူတို့ရဲ့အနောက်ဘက်မှာရှိတဲ့ရှေ့တန်းနယ်မြေတလျှောက်မှာလည်းစစ်ရေးလက်ကျင့်မှုတွေလှုပ်ဆောင်ခဲ့ပါတယ်။ NATO အဖွဲ့ကတော့စစ်ရေးအန္တရာယ်ရှိနေတဲ့နိုင်ငံတွေမှာတပ်သားတွေကိုဖြန့်ချထားသလိုသူတို့ရဲ့စစ်အင်အား3သိန်းကိုလည်းတတိအနေထားတပ်လှန့်ထားပါတယ်။တိုက်ပွဲရုတ်တရက်ဖြစ်လာနိုင်တဲ့ NDA အနေထားကပိုးပြီးကြီးထွားလာနေတယ်လို့ရုရှားနိုင်ငံဆိုင်ရာ NATO ပြန်ကြားရေးတာဝန်ခံဟောင်း John Lodge ကတတိပေးပြောဆိုထားပါတယ
် It seems to me that it's actually very important to
လိုအပ်တဲ့အချိန်မှာစစ်တပ်ချင်းချင်းဆက်သွယ်လုပ်လို့ရမယ့်နေရာတွေထားရှိဖို့ကအသိကိုအရေးကြီးပါတယ်ဒီလိုမတော်တဆမှုတွေဖြစ်လာနိုင်တယ်ဆိုတာကိုနှစ်ဖက်စလုံးကသိထားသင့်ပါတယ်
NATO အဖွဲ့ဟာလာမယ့်လတွေအတွင်းနိုင်ငံစုံပါဝင်တဲ့နောက်ထပ်တပ်ဖွဲ့ဝင်4000လောက်ကို Baltic နိုင်ငံတွေနဲ့ Poland နိုင်ငံတွေမှာချထားမှာဖြစ်ပါတယ်။ NATO ဟာသူတို့ရဲ့အဓိကမူဖြစ်တဲ့ပူးပေါင်းကာကွယ်ရေးကိုပြန်ပြီးအသက်သွင်းဖို့တိုးမြှင့်လှုပ်ဆောင်နေတယ်လို့ John Lodge ကပြောပါတယ
် NATO is starting if you like from a low base in terms
NATO ဟာကာကွယ်ဆိုင်ရာပြန်လည်တည်ဆောက်နေပါတယ်ဒါဟာနေချင်းညချင်းလုပ်ယူလို့ရတဲ့ကိစ္စမဟုတ်ပါဘူးဒါပေမဲ့ဒီနေရာမှာပိုအရေးကြီးတာကစစ်မှန်တဲ့ဆန္ဒရှိဖို့သာဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဒါပေမဲ့ American ပြည်ထောင်စုရွေးကောက်ပွဲအတွင်း Donald Trump အနိုင်ရလိုက်တာကြောင့် NATO ပေါ်ထားတဲ့ American ရဲ့တာဝန်ယူမှုတွေဟာအနာဂတ်မှာမတေချာမြေရသလိုဖြစ်လာနေပါတယ်2016ခုနှစ်အတွင်းကာကွယ်ရေးအသုံးစရိတ်အတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ66ဘီလျံအသုံးပြုခဲ့ပါတယ်။ NATO အဖွဲ့ဝင်နိုင်ငံတွေမှာကာကွယ်ရေးအသုံးစရိတ်ကိုဒုတိယအများဆုံးအသုံးပြုတဲ့ပြည်ထောင်နိုင်ငံဟာဆိုရင်အမေရိကန်ရဲ့အခုကာကွယ်ရေးအသုံးစရိတ်ရဲ့10ပုံတစ်ပုံသာရှိပါတယ်။ရွေးကောက်ခံသမ္မတထရန့်ဟာအမေရိကန်ရဲ့ဗန်ဒါရဲ့အကြတဲ့ပေါ်မေးခွန်းထုတ်နေတယ်လို့ဒီအပေါ်မှာရုရှားနိုင်ငံကလည်းစိတ်ဝင်စားနဲ့စောင့်ကြည့်နေတယ်လို့နိုင်ငံတကာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာတပ်သိပညာရှင်များအဖွဲ့ဖြစ်တဲ့ RUSI အဖွဲ့ကဆာရာလိန်ကပြောပါတယ
် Collective defense is actually I think psychological
ပူးပေါင်းကာကွယ်ရေးဟာအနည်းဆုံးတော့စိတ်သက်ရေးရာအရာရုရှားအတွက်ကြီးမားတဲ့အဟန့်တားတစ်ခုဖြစ်ပါတယ် NATO ဘက်ကကာကွယ်ရေးအသုံးစရိတ်နှစ်ရာခိုင်နှုန်းမပေးလို့NATO မဟာမိတ်အဖွဲ့တွေအကူအညီလိုအပ်တဲ့အခါမှာသွားပြီးတော့မကူညီနိုင်ဘူးဆိုပြီးထရန့်ဘက်ကအဲ့ဒီလိုတွက်ပြီးတော့တမျိုးတမီတဲ့လှုပ်လာနိုင်ပါတယ
်။ယူကရိန်းရှေ့ချင်းရုရှားလိုလာတဲ့သဘုံတွေအပေါ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးယူကရိန်းပေါ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကင်တွဲပုံကိုရွေးကောက်ခံသမ္မတထရန့်ကချီးကျူးနေပါတယ်။ RUSI အဖွဲ့ကဆာရာလိန်ကတော့အခုလိုပြောပါတယ
် That will allow
ဒါဟာ NATO အဖွဲ့ပိုင်နဲ့အဖွဲ့ရဲ့စီးလုံးညီညွတ်မှုကိုဆန်းသတ်ဖို့အတွက်ရုရှားကိုခွင့်ပြုပေးလိုက်တယ်လို့ဖြစ်လာနိုင်ပါတယ်
။ Donald Trump ရဲ့ရုရှားနဲ့အစပိုင်းချင်းကပ်မှုတွေဟာနိုင်ငံခြားဆက်ဆံရေးတင်းမာမှုတွေကိုရော့ကျဖို့အတွက်ဖြစ်တယ်လို့ပြောဖို့ကတော့ဆောပါသေးတယ်လို့ John Lodge ကပြောပါတယ
် There are going to be areas where they disagree
သူတို့ကြားမှာအမြင်မတူတဲ့အရာတွေရှိလာနိုင်ပါတယ်။ဥပမာသူတို့နှစ်ယောက်တည်းကတယောက်ဟာအီရန်နဲ့ပတ်သက်ပြီးမတူညီတဲ့အမြင်တွေရှိလာမယ်ဆိုရင်ချက်ချင်းမြင်တွေ့လာရမှာပါပဲ
။ Donald Trump ဟာပြည်တွင်းမှာလည်းသဘောထားကွဲလွဲမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ American ရဲ့ထောက်ခံမှုတွေဆက်လက်ထားရှိသွားဖို့ကိုပြတ်တာတဲ့အနေနဲ့ American အထက်လွှတ်တော်အမတ်တွေဟာ NATO မဟာမိတ်အဖွဲ့တွေစီကိုဒီလအတွင်းမှာပဲတွားရောက်ခဲ့ကြပါတယ်။နှစ်ဖက်စလုံးရဲ့စစ်ရေးတိုးမြင့်လုံဆောင်မှုတွေကြောင့်အန္တရာယ်တွေဟာလည်းပိုးပြီးတော့ကြီးမားလာနေပါဗျ။ American အစိုးရတဲ့ဟာတင်းမာမှုတွေရှိနေတဲ့ဒေသတွင်းပိုးမိုးမတေချာမြေရာတဲ့စီကိုတွန်းပို့ပေးတယ်လို့ဖြစ်လာနိုင်ပွဲရှိပါတယ်ရှင်
။ရှားဖောင်ပြပြခဲ့တာပါရှင်။အခုဆက်ပြီးတော့ပြင်သစ်နိုင်ငံမှာလူကြိုက်များနေတဲ့သမရကိုစလေလောင်းရဲ့မူဝါဒတွေနဲ့နိုင်ငံတကာရဲ့ဆက်ဆံရေးအခြေအနေကိုဆက်ပြီးတော့ကြည့်အောင်ပါရှင်။ပြည်ထောင်နိုင်ငံမှာလူကြိုက်များနေတဲ့လက်ရရင်သမရကိုစလေလောင်းမာရီလူပန်းကသူ့သမရအဖြစ်ရွေးချယ်ခံရရင်
ပြင်သစ်စကားအဓိကပြောတယ်အာဖရိကနိုင်ငံတွေနဲ့ဆက်ဆံရေးကိုဦးစားပေးမှာဖြစ်ပြီးတော့သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အမေရိကန်ရုရှားဆက်ဆံရေးတိုးလာနိုင်တဲ့အလားအလာတွေအပေါ်မှာလည်းချီးကျူးပြောဆိုလိုက်ပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့မှာပြောကြားခဲ့တဲ့လွတ်ပန်းရဲ့မှတ်ချက်တွေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်လီဇာဘရန့်ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပါမယ်ရှင်။အင်္ဂလိပ်ဘာသာစကားပြောတဲ့သတင်းတော်တွေနဲ့မေးမြန်းခန်းတွင်အစ္စလာမ်အစွန်းရောက်ပြဿနာ EU ဥရောပတမကနဲ့အရှေ့လယ်ပိုင်းပြဿနာတွေကိုကျကျပြန့်ပြန့်ပြောဆိုခဲ့ရမှာလက်ရရင်ကောင်းဆောင်မယ်ရီလပန်းကသမ္မတအဖြစ်သူရွေးချယ်ခံရရင်ပြင်သစ်နိုင်ငံနဲ့ပြင်သစ်ပြည်သူတွေအတွက်အကောင်းဆုံးဖြစ်စေမယ့်ကိစ္စတွေကသူ့ရဲ့မူဝါဒတွေကိုရောင်းပြန်ဟပ်လိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ဒီထဲမှာပြင်သစ်စကားပြောတဲ့အာဖရိကနိုင်ငံတွေနဲ့ရင်းနှီးတဲ့ကုန်သွယ်ရေးဆက်ဆံမှုတွေပါဝင်တယ်လို့ဆိုပါတယ်
။ Coopération internationale à laquelle je suis attaché pas seulement pour des raisons humanitaires, je vous le dis de la manière la plus
Ludachin Sanamu Chang Yin Rui Atwet Tin Ma Ho Pe 2050 Pye Nin Ma Lu Ye Na Sa Thi Phit La Me Lo Myo Lin Ya De Africa Tai Ka Asu Lai Pyong Lai Shwe Pyaung Nei Thai Mu Rui Phit La Nai Ne Ache Ni Go Ba Ta Si Chin De Atwet Africa Tai Phwin Myo Ye Ma Yin Ni Myauk Nan Lu De Chang Mary Lupan Ga Pyin Tit Ba Da Ne Pyo Cha Ga Da Phit Ba De အသက်48နှစ်အရွယ်မျိုးသားတက်ဦးပါတီရဲ့ခေါင်းဆောင်မရီလပန်းဟာဧပြီလမှာကျင်းပမဲ့ပထမအကြော်သမ္မတရွေးကောက်ပွဲမတိုင်ခင်လူလူထောက်ခံမှုကိုအခိုင်အမာရရှိနေတာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာစီးပွားရေးအတွက်ရုန်းကန်နေရချိန်နဲ့အကြမ်းဖက်ဝါဒကိုပြင်သစ်လူလူကကြောက်ရွံ့နေတဲ့ချိန် EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်မှုနဲ့ရွှေပြောင်းအခြေချမှုတွေကိုစန့်ကျင်မှုတွေလို့ပြောဆိုမှုတွေကြောင့်မို့လူကြိုက်များနေတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတော်တော်များများကတော့လက်ရရင်ပါတီပေါ်တန်တရားတွေရှိနေကြသေးပါ။ဒါကြောင့်ပထမအကြော်သမ္မတရွေးကောက်ပွဲတွေမှာမရီလပန်းအနိုင်ရဖို့အကြီးအကျယ်မျှော်လင့်ထားကြပေမဲ့မေလရွေးကောက်ပွဲမှာတော့ရှုံးမယ်လို့တွက်ဆထားကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုပထမဦးဆုံးဂုဏ်ပြုစကားပြောကြားခဲ့ကြတဲ့ပြည်သစ်နိုင်ငံရေးသမားတွေကြားမှာမရီလပန်းလည်းပါဝင်ခဲ့တယ်လို့ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားအောက်တွတ်သွင်းမှုကိုလည်းကာကွယ်ပြီးတော့ပြောဆိုခဲ့တာပ
ါ Oui, je pense que monsieur Trump et monsieur Poutine peuvent retrouver la voie de la
Donald Trump ဆိုရလက်ထက် American Russia ဆက်ဆံရေးတိုးလာမယ်ဆိုရင်ပြင်သစ်နိုင်ငံအတွက်လည်းစီးပွားရေးနိုင်ငံရေးနဲ့မဟာဗျူဟာအရကောင်းလာမှာဖြစ်တာကြောင့်ဝမ်းသာတဲ့အကြောင်းနဲ့ American ရွေးကောက်ပွဲတွေမှာရုရှားကဂျာဝင်နှောက်ယှက်ခဲ့တယ်ဆိုတာကိုထွန့်လိုပဲသူ့အနေနဲ့လဲတန်တရားရှိတဲ့အကြောင်းမရီလပန်းကပြောဆိုသွားခဲ့ပါတယ
်။ Je souhaiterais pouvoir voir émerger une alliance entre les États-Unis, la
ရမမှုတွေကြုံရတဲ့အခါရုရှားကိုအပြစ်တင်တာဟာလွယ်ပေမဲ့အခုချိန်ဟာအစ္စလာမ်အစွန်းရောက်တွေရဲ့ချင်းချောက်မှုဘုံအနေရကိုတိုက်ဖြတ်ဖို့အတွက်နိုင်ငံတွေအနေနဲ့စီးလုံးညီညွတ်ကြရမယ့်အချိန်ဖြစ်တယ်လို့လဲပြင်သစ်ဘာသာစကားနဲ့ပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
တော်ရရှင်များရှင်လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြီးခဲ့တဲ့နှစ်ထဲလွှတ်တော်ကိုတိုင်ကြားရမှာထောက်ဝက်ကျော်ဟာတရားစင်ရင်းနဲ့ပတ်သက်နေပါတယ်။တိုင်ကြားစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရင်းမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင်တဲ့မှုတွေပါဝင်ပါတယ်။တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့အရသာအစိုးရလက်ထက်မှာတရားရေးကဏ္ဍကိုမကျင်တဲ့ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOA ရဲ့ဓာတ်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကို့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါရိုက်လိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ဇန်နဝါရီလ9ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းတို့မီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေတဲကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေနဲ့အတူအပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်တွေတဲကအမျိုးသမီးကဏ္ဍမှာဆိုရင်မြမစာနေစဉ်လောကမှာထင်ရှားခဲ့သူဆရာမကြီးဒေါခင်မျိုးချစ်အကြောင်းကိုတင်ဆက်ပေးမှာဖြစ်ပြီးသိပ္ပံနဲ့ဤပညာကဏ္ဍမှာဆိုရင်တော့အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA အနေနဲ့2016ခုနှစ်အတွင်းမှာဘာတွေအောင်မြင်ခဲ့ပါသလဲ
ဒီ2016ခုနှစ်ရဲ့အထူးအောင်မြင်မှုကတော့လွန်ခဲ့တဲ့9နှစ်လောက်ကတွေ့ခဲ့တဲ့ဂျူနိုဆိုတဲ့ဂျူတုကဇူလိုင်လကဂျာဂပရီဂျူရဲ့ဓာတုရုပ်တဘာဝ
မကြခင်မှာပြည့်စုံကိုနားဆင်ရပါမယ်ရှင်အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေရေးသားခဲ့ကြတဲ့မြန်မာသတင်းတွေကိုမူရင်းအပေါ်မပြည့်ဦးကျော်စန်တာကကောက်နှုတ်တင်ပြထားပါတယ်ရှင
် Genocide or not time to act on Myanmar's Rohingya crisis လူမျိုးရုံးသက်ပြမှုဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေ Rohingya ပြဿနာကိုကင်တွယ်ရမယ့်အချိန်လို့ The Diplomat မှာရေးသားထားတဲ့Luke Hunter ဆောင်းပါးကိုမူရင်းအခေါ်ဝေါ်အသုံးနှုန်းတိုင်းတင်ပြလိုပါတယ်ဂျီနိုဆိုက်ဆိုတဲ့စကားလုံးဟာအတိတ်ပဲဖွင့်ဆိုရခက်ခဲပါတယ်ပင်မိုရီယာမှာခမာနီကောင်းဆောင်ပိုပေါ်လက်ထက်ကဖြစ်ခဲ့တာတွေ1980ပြည့်မှာတရုတ်တွေကိုဗီယက်နမ်ကပြစ်ခတ်မောင်းထုတ်ခဲ့တာတွေ1960ပြည့်လွန်မှာအင်ဒိုနီးရှားမှာကွန်မြူနီတွေကိုစစ်ဖြတ်ခဲ့တာတွေနောက်အစ်စ်ဒီမိုကိုစိမ့်ပိုက်တုံးကအဖြစ်ပြက်တွေဂျီနိုဆိုက်အဖြစ်ဆွဆွဲခံခဲ့ရပါတယ်အခုဖိလစ်ပိုင်မှာသမရဒူတာတေးကမူရီဆွာရောင်းချသူတွေကိုစစ်ဖြတ်နေတဲ့ကိစ္စကိုလည်းဂျီနိုဆိုက်လို့ဆွဲဆိုဖို့ထင်ချောက်နေမှုတွေရှိပါတယ်။မြန်မာနိုင်ငံမှာလည်းမွတ်စလင်ရိုဟင်ဂျာတွေအပေါ်စစ်တပ်ရဲ့နှိပ်ကွပ်မှုကိုတချို့ကဂျီနိုဆိုက်လို့ကင်ပွန်းတက်နေကြပါတယ်။လွတ်လွတ်လပ်လပ်သွားရောက်စုံစမ်းခွင့်မရှိတော့အတိအကျဆုံးဖြတ်ရခက်ပါတယ်။ဒီချိန်မှာမွတ်စလင်လူငယ်စုဝင်တချို့ကိုတန်းစီထိုင်ခိုင်းပြီးရဲတွေရိုက်နှက်နေတဲ့ဗီဒီယိုပေါ်ထွက်လာတာဟာမြန်မာအစိုးရအတွက်ကတိကောက်ဖြစ်စရာပါ။HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကတော့မြန်မာအစိုးရဟာနိုင်ငံတကာဖိအားကိုခြေပတ်ဖို့ကြိုးပမ်းနေတယ်လို့ဆိုဆွဲပါတယ်။ပိုပြီးအရေးကြီးတာကဒီဖြစ်ရပ်တွေကြောင့်အင်ဒိုနီးရှားနဲ့မလေးရှားမှာရှိတဲ့အာဏာပိုင်တွေမွတ်စလင်ကောင်းဆောင်တွေကိုအထူးစိတ်ပျက်စေပြီးဆက်နိုင်ငံရှိတဲ့အာဆီယံအဖွဲ့ဝင်တွေအကြကွဲပြတ်မှုတွေဖြစ်လာနိုင်ပါတယ်။လူမျိုးရုံးသက်ပြတ်မှုဟုတ်မဟုတ်ဆိုတာနဲ့ပိုအရေးကြီးနေတာကဒီရက်ဆိုင်နှိမ်ပတ်မှုတွေကိုရက်ဆိုင်ပြီးဒုက္ခရောက်ခဲ့ရတဲ့သူတွေဒုက္ခရောက်နေတဲ့သူတွေအတွက်တရားမျှတမှုရှိစေဖို့ပဲဖြစ်ပါတယ်။ဒါကိုမလုပ်နိုင်တဲ့ဟာဒေါအောင်ဆန်းစုကြည်အနေနဲ့အာဏာကြီးစိုးမှုဘလောက်နှဲပါတယ်ဆိုတာကိုပြသတာဖြစ်ပြီးအာဆီယံအကြီးအကဲတွေအတွက်လည်းစဉ်းစားစရာဖြစ်လာပါတယ်။လူခွင့်ရေးကိုအလေးထားခဲ့တဲ့သမ္မတဥပမာကလည်းမကြခင်ရာထူးသက်တမ်းကုံစွန်းတော့မှာပါ။လူမျိုးရုံးသက်ပြတ်မှုဖြစ်တယ်လို့စစ်ဆေးပြဖို့ခက်ခဲမှာဖြစ်ပေမဲ့ဒီရက်ဆက်ညှဉ်းပန်းမှုတွေနဲ့မြန်မာစစ်တပ်အပေါ်တခုခုလုံးနိုင်စရာအကြောင်းပေါ်ပေါက်လာနိုင်တယ်လို့ရည်သားထားပါတယ်ခင်ဗျာ။စံစည်းကြလို့လယ်သမားတွေနစ်နာဆွဲကောင်းစင်နဲ့ Frontier မြန်မာမှာထွန်းနိုင်ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်။2015အောက်တိုဘာမှာစပါးစည်းတင်းတရားကို9သိန်းခွဲရှိခဲ့ရာက2016အောက်တိုဘာမှာ3သိန်းကနေ4သိန်း3000ကျားမှာပဲရှိနေခဲ့ပါတယ်။လက်တီကစပါးဆိုင်ဖို့အတွက်အရင်းအနီး3သိန်းလောက်ကုန်ကြတယ်။စပါးထွက်လာတော့တီကတင်း80တင်းတရားကိုမှ3သိန်းရတော့အရှုံးပေါ်တယ်လို့မြေဝကျွန်းမှာလက်သမားတူရဲ့ပြောကြားချက်ကိုကိုကဖော်ပြပါတယ်။ဒီနေ့စပါးစည်းဟာ2012ကစရည်တွေ့ရင်အနေဆုံးဖြစ်တယ်လို့မြန်မာကုန်သည်ကြီးများအသင်းရဲ့စီရင်စရာကိုကိုကဖော်ပြထားပါတယ်ဈေးကြရတဲ့အကြောင်းရင်းတစ်ခုကတော့နိုင်ငံအတော်များများမှာစပါးအထွက်တူပြီးကမ္ဘာဈေးကွက်မှာဆန်ဈေးကြလို့ဖြစ်တယ်လို့ဆိုပါတယ်မြန်မာပြည်မှာတော့မုတ်ဖုံမိုးကြောင့်စပါးတွေအများအပြားပျက်စီးခဲ့ရသေးတယ်ဆိုတာလည်းပါဝင်တယ်လို့ဆန်ကုန်သည်များအသင်းအကြီးအကဲတူကပြောပါတယ်နစ်စနစ်တွေကခင်မမီရန်တရားတွေကမရှိတချို့ဆန်ဆက်တွေမှာဆိုရင်ဆန်ကို6အောင်တောင်ကောင်းကောင်းမလုပ်နိုင်တော့ဘူးလို့လည်းသူကဆိုပါတယ်တရုတ်ဘက်ကလည်းမြန်မာပြည်ကဆန်စပါးကိုမတင်သွင်းတော့ဘူးလို့တားမြစ်လိုက်တဲ့အတွက်မြန်မာလက်သမားတွေပုံပုံနေနေစေပါတယ်။တရုတ်ကုန်သည်တချို့ကတားမြစ်မှုကိုမသိကြွကြုံပြုပြီးဝယ်ယူနေကြပေမဲ့ရက်ချင်းချက်ချင်းရက်တယ်။ဟိုဘက်ကဆန်တင်ပို့ပြီးနှစ်ပတ်ကြာမှငွေချေတဲ့အတွက်အဲ့ဒီနှစ်ပတ်အတွင်းအဖမ်းအဆီးခံသွားရရင်ဆန်တင်ပို့တဲ့မြန်မာကုန်သည်တွေနေနေရပြန်ပါတယ်။ဒါပေမဲ့ တရုတ်ကိုဒီလိုတင်ပို့ရတာပဲအဆင်ပြေလွယ်ကူမှုအစီအစဉ်ဖြစ်နေတဲ့အတွက်စံကုန်တွေကစွန့်စွန့်စားစားလုပ်နေကြတာတွေ့ရပါတယ်။လက်သမားအများစုရှိနေတဲ့မြန်မာနိုင်ငံမှာထွတ်တော်အမတ်တချို့ကဒီလက်သမားတွေရဲ့ဘဝကိုကောက်ကွယ်ဖို့မြင့်တင်ဖို့ကျေးလက်စီးပွားရေးတိုးတက်စေဖို့အတွက်မူဝါဒတွေချမှတ်ဖို့ကြိုးပမ်းနေကြပါတယ်။အစိုးရကလည်းဒီပြဿနာပြည်လည်ဖို့အတွက်ဆောင်ရွက်နေတဲ့ဆိုပေမဲ့အသေးစိတ်ကတော့မသိရသေးဘူးလို့ရေးသားထားပါခင်ဗျာ
။ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါလိမ့်ရှင်။အခုမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ
်။ဒီနေ့ပြည်တင်ပြမယ့် EDM အသုံးကတော့
Pull a fast one.
ဖြစ်ပါလေ။စာလုံးပေါင်းက PULL pull ကဆွဲတာ A တခု FAST fast ကလှင်တာမြန်တာ WONE 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါလေ။ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါလေ။ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စံကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားပါမယ်ရင်းစုံနားဆင်ရမယ့်မြို့သမီးကဏ္ဍမှာတော့မြမစာနယ်ဇင်လောကမှာထင်ရှားခဲ့တဲ့ဆရာမကြီးဒေါက်ခင်မျိုးချစ်အကြောင်းနိုင်ငံအကျိုးပြုတူယူပွဲရာခံယူချက်တွေအကြောင်းကိုဒီသတင်းပတ်မြို့သမီးကဏ္ဍမှာဒေါ်လလတန်းကတင်ဆက်ထားပါတယ်ရှင်
Usen Kine hung the marionette on the tree branch and asked, Do you remember the dance of the Baloo and the Zaji? I was thrilled by the Zaji, resplendent in flaming red dress, jumping and flying, and the Baloo, dark green and fin-like crests on its shoulder. Here I got a Siamagi Dokimyo
Chie. Infinite variety, so that gong yin hai yi ta gere. Wittu do ye, yuk di Siaji Usen Kine chong, nao kan piu bi, မြမရုပ်သေးပညာအကြောင်းကိုစိတ်ဝင်စားဖို့ရရေးသားခဲ့တဲ့ဇာဝင်ခန်းတစ်ခန်းပါ။အဲ့ဒီဝိတုဟာ1989မှာရှစ်တောင်အာရှဝိတုတို့ပြိုင်ပွဲမှာပထမဆုံးရရှိခဲ့ပါလေ။စာဖတ်ပရိသတ်အများပြားကဒေါခင်မျိုးချီရဲ့အင်္ဂလိပ်စာအရေးသားဟာမြမစာပေအရေးသားထက်တောင်ပိုကောင်းမွန်တဲ့အကြောင်းယူဆကြပါလေ။မြမသမိုင်းဝိတုတို့များနဲ့မြမယဉ်ကျေးမှုဒလေဖြစ်တွေ့အကြောင်းကိုစုဆောင်းတင်ပြထားတဲ့ Colorful Burma စာအုပ်ဟာမြန်မာပြည်တွင်းမှာရောပြည်ပမှာပါနာမည်ကြီးလာပါတယ်။ဆရာမကြီးရဲ့စာပေအရေးသားနဲ့ပတ်သက်လို့ London City School of Oriental Studies မြန်မာစာဌာနမှာဆရာမဟောင်းတူဖြစ်ခဲ့သူ Anne Allard ကခုလိုသုံးသပ်ပါတယ်
။ The book that she called Colorful Burma Her Infinite Variety which is a collection of stories
Colorful Burma လို့နာမည်ပေးထားတဲ့စာအုပ်မှာထွေရာ၄ပါးစုံလင်လာပါတယ်။အဲ့ဒီမှာစုဆောင်းဖော်ပြထားတဲ့ဆောင်းပါးအမျိုးမျိုးဟာစွေလာနှစ်တဲ့ဖွေရအများကြီးပါပါလေဒါပေမဲ့ကျမစိတ်ဝင်စားဆုံးကတော့ထိုစဉ်ယဉ်ကျေးမှုဝင်ကြီးဌာနရဲ့ဂီတအကြံပေးပုဂ္ဂိုလ်ဦးခင်စောရေးသားခဲ့တဲ့ညီတန်းပါပဲသူအဆိုရဒေါက်ခင်မျိုးချစ်အင်္ဂလိပ်ဘာသာနှင့်စာပြီးရေးသားခဲ့တာသူတိုက်တွန်းမှုကြောင့်ဖြစ်တယ်လို့ဆိုတဲ့အကြောင်းဆရာမကြီးအဲလက်ကပြောသွားတာပါဒေါက်ခင်မျိုးချစ်ကိုအင်္ဂလိပ်လိုရေးသားဖို့တိုက်တွန်းခဲ့တဲ့ဦးခင်စောကဖေဗရူလာ1948ခုနှစ်ကမြမအတန်းကိုစပြီးတည်ထောင်ခဲ့စဉ်မြို့သမီးအတန်းဖွင့်အမှုတမ်းများမှာ Independent ဒေါ်စန်းဒေါ်မြစိန်ဒေါ်စောမုံကြီးနဲ့ဒေါခင်မျိုးချစ်တို့ပါဝင်ရကြောင်းထိုစဉ်ကဒေါခင်မျိုးချစ်တင်ပြခဲ့တဲ့လှိုင်းထိတ်ခေါင်းတင်အလွားမင်းသမီးအကြောင်းကတော့အများကထင်ထားကြသလိုကနောင်မင်းသားသူထံပြန်လာဖို့မဲခုမျောနေတာတက်တက်မဟုတ်ပဲ လှိုင်းထိတ်ခေါင်းတင်ဘောလေများရဲ့အ내တွေပဲဟာစိတ်ဓာတ်ခိုင်မာပြီးမြို့သမီးအရေးသွေးရှိမှုကိုပြသနိုင်ခဲ့တယ်လို့လေအန်အဲလတ်ကပြောခဲ့ပါတယ
် So as Ukinzo says Kim Yo-chit was already speaking as a
Ukinzo ရေးသားခဲ့တဲ့အတိုင်းဒေါက်ခင်မျိုးချစ်ဟာအဲ့ဒီခေတ်ကလေးကဆက်လို့အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုကိုအားပေးထောက်ခံခဲ့တာဖြစ်ပါတယ်စကချီမှာဥခင်စောဆက်ပြီးရေးသားထားတာကတော့ဒေါက်ခင်မျိုးချီရဲ့ကိုယ်အမည်ကိုပိုင်အတွေ့ခေါ်ဟာစာဖတ်ပရိသတ်ကမမျှော်လင့်တဲ့ရှူတောင်းနဲ့စိတ်ဝင်စားမှုဘက်ကလာတဲ့အတွက်သိက္ကူဆန့်သစ်စေပါတယ်လို့ဆီယမကြီးအလက်ကရှင်းပြသွားတာပါဆီယမကြီးဒေါက်ခင်မျိုးချီလေးနဲ့ငယ်စဉ်တောင်ကြီးခလေးဘွားကလေးကစာကြဲကြဲမဟုတ်မခမ်းမိန်းကလေးဖြစ်ခဲ့ပါတယ်ဖခင်ဥတော်ကရသွေဝန်တော့ဖြစ်လို့မြမပြည်တခွင်နေပြောင်းတာဝန်ထမ်းဆောင်ရတဲ့အတွက်သူကလေးဘွားဟာအခြေတကျမရှိခဲ့ပါဘူးမိခင်ဖြစ်သူဒေါ်တန်တင်ကလည်းမွေးချင်း၅ယောက်နဲ့ခေါင်းမာထားတဲ့သမီးကြီးတဲ့တခြားသားသမီးတွေကိုဦးစားပေးတာတွေ့ရတော့ထိုစဉ်ကမခင်မြငယ်အမည်ရှိခဲ့တဲ့ဒေါက်ခင်မျိုးချစ်ဟာကျောင်းစာအုပ်များနဲ့သာအချိန်ကုန်ခဲ့ပြီး Shakespeare, Victor Hugo နဲ့ Charles Dickens အစရှိတဲ့နာမည်ကြီးအင်္ဂလိပ်ဂန္ဓဝန်စာပေတွေကိုလေ့လာလိုက်စားခဲ့ပြီးစာရေးဆရာမအဖြစ်သူအသက်မွေးဝန်းကြောင်းပြုမယ်လို့စိတ်ပိုင်းဖြတ်ခဲ့ကြောင်းသိရပါတယ်စစ်ချုပ်ခေတ်ကမျိုးချေလှူရှာမှုများမှာပါဝင်ခဲ့ပြီးတဲ့နောက်စစ်ပီးမှာတော့သူကမြမတမိုင်းမြမရင်ကျင်းမှုအကြောင်းမဂ္ဂဇင်းများမှာအင်္ဂလိပ်ဝိတ္ထုလိုဆောင်းပါးများရေးသားခဲ့ပါတယ်။1946ခုကနေ50ခုကြာဒေါက်ခင်မျိုးချေဟာဘာသာပြန်စာပေအဖွဲ့မှာအမှုထမ်းခဲ့ပြီး1958ခုနှစ်ကနေ1962ခုနှစ်ထိအင်္ဂလိပ်ဘာသာထုတ် The Guardian သတင်းစာမှာဆောင်းပါးအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်။ဒေါက်ခင်မျိုးချစ်ဟာနေချိတ်အင်္ဂလိပ်ကိုတိုက်ထုတ်ရမှာအာဂျိုမန်တဲ့ပါဝင်ခဲ့ပြီမြေသူ့မှာနိုင်ငံခြားသားမစ်စ်ဝီရင်းချများရှိသလိုသူဟာအင်္ဂလိပ်ဂန္ဓဝင်စာပေကိုလည်းလွန်စွာမှနှစ်သက်ခဲ့သူတဦးဖြစ်တယ်လို့ဆိုပါတယ်1982ခုနှစ်နဲ့1990ခုနှစ်များမှာသူနဲ့သူ့ခင်မွန်ဆရာဦးခင်မောင်လတ်တို့ဟာကင်းလီယာနဲ့အန်တနီအန်ကလီယိုပက်ထရာစတဲ့အင်္ဂလိပ်ဂန္ဓဝင်စာပေတွေကိုအခြေပြုပြီးတပည့်တွေကိုနိုင်ငံရေးသင်ခန်းစာများယူတတ်အောင်ပါနိုင်ရှင်တင်ကြားပြသခဲ့တယ်လို့လည်းသိရပါတယ်။ဒေါက်ခင်မျိုးချစ်ဟာ1963ခုနှစ်ကနေ1968ခုနှစ်အထိအင်္ဂလိပ်ဘာသာထုတ် The Working People's Daily မှာအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်။ထိုစဉ်ကသူဟာအာဏာပိုင်များရဲ့ညှဉ်းပန်းမှုကိုခံရမှသိရနဲ့ပြည်သူလူထုကိုတင်ပြတင်နေပြည်သူလူထုကတည်တင်နေလို့သူယုံကြည်ရင်ရဲရဲဝံ့ဝံ့တင်ပြလို့ရှိခဲ့တယ်လို့လည်းအန်နယ်အလက်ကပြောပါတယ်။
She was quite outspoken in her criticism of the official demand that writers
ဆာယဆီယာမြည်ဝီထူတွေဆောင်းပါးတွေဟာပြည်သူအကျိုးပြုစာပေဖြစ်ရမယ်။တနည်းဆိုစာပေအနှစ်သာရအတွက်မဟုတ်ဘဲဆိုရှယ်လစ်စာပေမျိုးရေးရမယ်လို့အာဏာပိုင်တွေကထိုစဉ်ကပြောခဲ့တာနဲ့ပတ်သက်လို့ဒေါက်ခင်မျိုးချစ်ကပြုပွင့်လင်းလင်းပဲဝေဖန်ခဲ့တယ်လို့ဆီယာမကြီးအလက်ကပြောသွားတာဖြစ်ပါတယ်။ဆီယာမကြီးဒေါက်ခင်မျိုးချစ်ကလူလူရဲ့ခံစားချက်ကိုလလလလထုတ်ဖို့နိုင်ခွင့်နဲ့ပတ်သက်လို့လေသူ့အမြင်ကိုရေးသားခဲ့ပါသည်တည်း။ချွေကျော်တန်တွေကိုရှစ်ခေမဲလိုက်စင်ကလေးကလူတွေဟာအော်ဟစ်ခဲ့ကြတယ်။1930ခုနှစ်မြတ်မှာလေလေချောင်းကွဲလူမတက်မျိုးချစ်မြန်မာတွေဟာနေချစ်ကိုတော်လှန်အော်ဟစ်ခဲ့ကြတာဖြစ်တယ်လို့ဆီယမကြီးကပြောခဲ့တဲ့အကြောင်းအန်နယ်အလက်ကပြောပါတယ
်။ We nearly burst our lungs crying. The Kimuhi Dobama me don't me don't shoot.အရေးတော်ပုံအောင်ပါစေ
ဒီလိုမျိုးချစ်စိတ်ဓာတ်တက်ကြွတာနဲ့အင်္ဂလိပ်ကိုလိုနီနေချစ်စနစ်ကိုကန့်ကွက်အော်ဟစ်ခဲ့ကြတဲ့ဒုဗမာတွေခရီးတော်ဘယ်လိုအခြေဆိုင်နေပါလဲဆိုပြီးတော့လဲစမ်းစစ်ရမှာတော့
Today that's 1967 she says the cry right for the people is being din
သူဆိုကနေ1969ခုနှစ်အချိန်မှာတော့ပြည်သူအကျိုးပြုစာပေရေးပါဆိုပြီးနိုင်ရင်သွင်းခံရတဲ့ပုံစံမျိုးနဲ့ရေးနေတဲ့အကြောင်းပြည်သူအကျိုးပြုစာပေဟာဆီယမကြီးမြင်ရစာပေဟာအမှုပညာတရဖြစ်တယ်ပကြီးပမှုပညာရနဲ့အတူတူပါပဲစာပေကိုစာပေအနှစ်သာရတွေရေးဖို့နဲ့စာပေကိုလက်လွတ်စပယ်မရေးဖို့အပြင်ရည်ရင်တည်တည်မရေးဖို့နဲ့ပြည်သူလူထုကိုလေးစားအကျိုးပြုတတ်ဖို့လူကြောင်းလဲဆီယမကြီးကပြောပြခဲ့တယ်လို့ NNL ကရှင်းပြသွားတာဖြစ်ပါတယ
် Manufacturing crude a don't like a did like
တုံးလိုက်အတစ်လိုက်တင်ပြတဲ့ဝါဒတွေဆောင်ပုတ်တွေဟာပြည်သူလူထုကိုအကျိုးမပြုတဲ့အပြင်ပြည်သူလူထုကလည်းလက်ခံမှာမဟုတ်ဘူးလို့ဆီယမကြီးဒေါက်ခင်မျိုးချစ်ကရေးသားခဲ့တဲ့အကြောင်းလဲအန်နယ်အလက်ကပြောသွားပါသေးတယ်ဆီယမကြီးဒေါက်ခင်မျိုးချစ်ရဲ့ဘဝခံယူချက်ကဘယ်လိုများပါလဲ ကွေလွန်လီပြည်ဖြစ်တဲ့ဆီယမာကြီးဒေါခင်မျိုးချစ်ဟာအသက်အရွယ်ကြီးရင်ပြီးအဆင့်မြင့်များကြိုက်ခဲတဲ့ယောဂါကြောင့်အိယာထဲနေရတာများပြီးမြင်သူဟာတရားရှိသူတူဖြစ်တယ်လို့သိရပါတယ်သူဟာအဆိုးတဲ့ကအကောင်ကိုမြင်တတ်သူဖြစ်ပြီးဟာတညာဇဝနညာထက်သူတူလည်းဖြစ်ပါတယ်သူမိတ်ဆွေရောင်းရင်းအများစုကိုလည်း The Gift of Laughter ဆိုတဲ့မြမဟာတများအကြောင်းသူထုတ်ဝေတဲ့စာအုပ်ကိုမြစ်တာလက်ဆောင်ဖြစ်ပေးလိရှိပါတယ်ဒါကြောင့်လည်းအန်နဲ့အလက်ကဆီယမာကြီးတတ္တိကိုချီးကျူးခဲ့ရမှာစိတ်ဝင်စားဖွယ်ရဖြစ်တဲ့ဒေါခီမျိုးချစ်ရဲ့စာပြန်ရေးသားချက်ကိုတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညီကုန်းချုပ်အပ်ပါလေရှင်
။ No, no, don't say to me that. ကြောက်စရာရှိတာလေ။ကြောက်စိတ်ပူစရာရှိလေ။ပူပန်းငိုစရာရှိလေ။ငိုပြီးတော့လှုပ်စရာရှိတာလှုပ
် You can bend but never break me.'Cause it only serves to make me more determined.
ဒေါ်လာတန်စီဂျင်တင်ဆက်တဲ့မြို့သမီးကန္နာကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA အနေနဲ့2016ခုနှစ်အတွင်းမှာဘာတွေအောင်မြင်ခဲ့သလဲဆိုတာနဲ့ပတ်သက်ပြီးဒေါခင်မျိုးသက်စီဇန်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။
ဒီတစ်ပတ်တော့2016ခုနှစ်အတွင်းအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့ထူးခြားတဲ့အောင်မြင်မှုတွေကိုပြောပြပေးပါရစေ2016ခုနှစ်မှာ NASA အဖွဲ့အတွက်အောင်မြင်မှုတွေနဲ့အတူဝန်းနည်းပွဲဖြစ်ရတဲ့ခုကတော့အာကာသတရေကောင် John Glenn ကွဲလွန်သွားတာပါလို့သူ့ကိုအစွဲပြုပြီးနာမည်ပေးထားတဲ့ Glenn သုတေသနဌာနမှာတာဝန်ထမ်းဆောင်နေတဲ့မြန်မာနိုင်ငံသားသိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပါတယ်
။ NASA ဌာနပေါင်း10ခုရှိတဲ့အထက်မှာကျွန်တော်ဌာနကို NASA John Glenn Center လို့ခေါ်ပါတယ်။သူက85နှစ်ရှိသွားပြီဖြစ်ပါတယ်။ဒီသုတေသနဌာနရဲ့85နှစ်မြောက်မှာပဲအမေရိကန်ရဲ့ပထမအဦးဆုံးကမ္ဘာ့အာကာသသူရဲကောင် Senator John Glenn ဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်။ John Glenn က1969နှစ်လောက်ကသူ့ရဲ့ကမ္ဘာ့လမ်းကြောင်းလေးကိုသွားတဲ့ဂျူဒူနဲ့ဒီအရှိတောင်အာရှနိုင်ငံများကိုလှစ်ပတ်ပြီး NASA ရဲ့အာကာသအောင်မြင်မှုလိုက်ပြီးတော့ပြခဲ့ပါတယ်ပြခဲ့တဲ့အချိန်မှာဗမာပြည်ကလည်းရောက်ခဲ့ပါတယ
်2016ခုနှစ်အတွင်း NASA ရဲ့ဂျူရုတွေနဲ့အာကာသမှန်ပြောင်းတွေကနေဘာတွေလုပ်နိုင်ခဲ့တယ်ဆိုတာကိုကြည့်ရအောင်ပ
ါဒီ2016ခုနှစ်ရဲ့အထူးအောင်မြင်မှုကတော့လွန်ခဲ့တဲ့9နှစ်လောက်ကလွတ်ကင်နေတဲ့ဂျူနိုဆိုတဲ့ဂျူဒူကဇူလိုင်လကဂျာဂပရီဂျူရဲ့ဓာတုရုပ်တဘာဝရေမြေဥတုအနေဒါတိတ်ပံအချက်လက်တွေကိုစပြီးတော့ပို့နိုင်ပါပြီ။နောက်ဒီနှစ်မေလမှာပဲကက်ပလာဆိုတဲ့ဂျူဒူကစက်ကြဝလာငကွေတန်းထဲမှာဂျူအသစ်ပေါင်း1300လောက်ကိုထပ်ပြီးတော့ရှာဖွေတိရှိမှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒါအပြင်မှာလည်းအာကာသမှန်ပြောင်းလို့ခေါ်တဲ့ Hubble Space Telescope နော် Hubble အာကာသအဝေးကြီးမှန်ပြောင်းတာဒီနှစ်မှာဂျာဂပရီဂျူရဲ့လာဖြစ်တဲ့ယူရိုပါကိုအသေးစိတ်ဓာတ်ပုံရိုက်တိုင်းယူနိုင်ပါတယ်။ယူရိုပါဟာဂျာဂပရီဂျူရဲ့လာတစင်းဖြစ်ပြီးတော့ကမ္ဘာ့ရဲ့ရေနှစ်ဆလောက်နီးပါးထိန်းထားနိုင်ပါတယ်ကျွန်တော်တို့နေထက်ကြဝလာထဲမှာကမ္ဘာကလွှဲရင်လက်ရှိရုပ်များရှိနိုင်တယ်လို့မှန်းဆထားတာယူရိုပါဆိုတဲ့ဂျာဂပရီဂျူရဲ့လာလည်းပါပါတယ
်အပြည်ပြည်ဆိုင်ရာအာကာသစခန်းကထူးခြားတဲ့စမ်းသပ်မှုတွေကဘာတွေပါလဲ
2016ခုနှစ်မှာအပြည်ပြည်ဆိုင်ရာအာကာသစခန်းဟာအလေးချိန်မဲ့ဆွဲရမဲ့သိပ္ပံသုတေသနကိုနိုင်ငံပေါင်းများစွာနဲ့တွဲဖြစ်ပြီးလုပ်တာအခုဆို16နှစ်ပြည့်သွားပါပြီ။ဒီနှစ်ထဲမှာအမေရိကန်အာကာသယာဉ်မှူး Scott Kelly ကအမေရိကန်နိုင်ငံရဲ့ပထမဦးဆုံးရဲအကြာဆုံးအာကာသယာဉ်မှူးအနေနဲ့အပြည်ပြည်ဆိုင်ရာအာကာသစခန်းထဲမှာနေခဲ့ပါတယ်။ရဲပေါင်း340လောက်ခေခိုင်းနဲ့အကြောင်း70နှစ်20လောက်အတွင်းမှာအင်ကာဂျိုကိုလူသားတွေရောက်ပါတော့မယ်။အလေးချိန်မဲ့တဲ့အာကာသထဲမှာခရီးသွားနေထိုင်တဲ့အခါကျလို့ရှိရင်လူရဲ့ဒီကွာပြောင်းလဲမှုကဘလို့ဖြစ်လာမလဲဆိုစိတ်ပံအချက်လက်တွေစုဆောင်းတာဖြစ်ပါတယ်။အဲဒီအထက်မှာစိတ်ဝင်စားဖို့ကောင်းတာကတော့ Scott Kelly ပြန်လာတဲ့အခါကျတော့ပြန်ပြီးဟန်နိုင်ကိုတော်တော်ကိုပြန်လှုပ်ရတယ်။နောက်တစ်ခုကတစ်နှစ်နီးပါးလောက်နေလာတဲ့အခါကျတော့နေတိုင်းနေ့တူကလှုပ်တဲ့တချို့အချက်တွေကိုသူမိလာတယ်ဆိုတာကိုသတိထားမိပါတယ်။အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတာကိုအခုစတုတေသနပြုစုံစမ်းနေပါတယ်
။အင်္ဂါဂျိုကိုစူးစမ်းမှုအခြေအနေကရောဘယ်ထိရောက်နေပါပြီလဲ။
ဒီနှစ်မှာအင်္ဂါဂျိုလူသားတွေသွားဖို့အတွက်စက်ပြီးပင်ဆင်လဲရှိပါတယ် Space Launch System SLS ဆိုတဲ့ဒုံးပျံကျွတ်တင်တာနောက်တစ်နှစ်2နှစ်လောက်နေလို့ရှိရင် Florida တန်းချေကနေဒီအငူကနေသူ့အတွက်စောက်ထားတဲ့ဒုံးပစ်စင်ကနေပြီးတော့မှဒီဒုံးပျံအစ်စ်ကိုတန်းတီမှာဖြစ်ပါတယ်အဲနောက်တစ်ခုကတော့အင်္ဂါဂျိုပတ်လန်းချောင်းကိုကျွတ်တင်ထားတဲ့ MRO ပေါ့နော် Mars Reconnaissance Orbiter ဆိုတဲ့ဂြိုလ်တုကအင်္ဂါဂြိုလ်ရဲ့ဂျိုင်ဝမ်းကြီးတစ်ခုထဲမှာအလွန်ကြီးတဲ့တဘာဝမှာအကြီးဆုံးရေအိုင်ကြီးတဲ့တောင်ကြီးတဲ့ရေတွေကအင်္ဂါဂြိုလ်မျက်နှာပြင်မြေလွှာရဲ့အောက်မှာရှိတယ်ဆိုတာကိုစပြီးတော့သတင်းပို့တိုင်းနိုင်ခဲ့ပါပြီ။အဲ့တော့လွန်ခဲ့တဲ့7နှစ်လောက်ကတင်ထားခဲ့တဲ့ Mount Susan Curiosity ဆိုတဲ့သက်ရုပ်လေးဟာအခုချိန်ကအင်္ဂါဂြိုလ်မှာအောက်ဆီဂျင်တူးတဲ့ပမာဏဘလောက်ရှိတယ်ဆိုတဲ့ဟာကိုတိုင်းတာခဲ့ပြီးအချိန်ကကမ္ဘာလေတုနီးပါးလောက်ကိုရှိတဲ့အောက်ဆီဂျင်ရှိခဲ့တယ်ဆိုတာကိုရှာဖွေတွေ့ရှိခဲ့ပါတယ်။ Curiosity ဆိုတဲ့ Mount Dumet သက်ရုပ်ကလေးကဘယ်ကြောက်သားမျိုးကိုလေ့လာမလဲဆိုတဲ့ဟာကိုသူ့ဟာသူစိတ်ပံအချက်လက်တွေကိုနှိုင်းယှဉ်ပြီးတော့သူ့လိုချင်တဲ့ကြောက်သားတွေကိုရှာသူ့ဟာသူတူးပြီးတော့မှယူပဇီဝဓာတုအချက်လက်တွေအကုန်လုံးကို
အာကာသနည်းပညာတွေအပြင်ကမ္ဘာမှာလူသားတွေအချို့ပြုဖို့အတွက်လုပ်နိုင်တာတွေကိုလည်းကြည့်ရအောင်ပ
ါ Microlink Company ဆိုတဲ့ပုဂ္ဂလိကပိုင်ကုမ္ပဏီနဲ့ NASA နဲ့တွဲပြီး NASA အထောက်အကူနဲ့ဆိုလာပြားတစ်ခုကိုထုတ်နိုင်ပါတယ်အဲ့ဆိုလာပြားစက်ကူလောက်ပါပြီးလိတ်ပြီးတော့လည်းတည်သွားလို့ရပါတယ်နောက်တစ်ခုကတော့ Layer 3ဒီ electron set တို့ကောက်ရိပ် set တွေကိုအရင်တုန်းကတော့လူကိုယ်တိုင်မောင်းပါတယ်အခု NASA ကနေပြီးတော့ GPS နဲ့ထိန်းချုပ်စနစ်နဲ့ electron နာကောက်ရိပ်တဲ့ set တွေအကုန်လုံးလူမပါဘဲနဲ့ကောက်ရိပ်လို့ရအောင် electron လို့ရအောင်ခန့်တီးပေးခဲ့ပါတယ်နှစ်ထဲမှာစကြဝဠာမှာစူးစမ်းတဲ့အခါမှာသုံးတဲ့ set တွေကိုဒီကမ္ဘာပေါ်မှာပြန်သုံးတဲ့ဤပညာတွေမှာတော့အင်္ဂါဂျိုဘောတင်ထားတဲ့ဂျိုရုရဲ့ကင်မရာတွေရဲ့သူတို့ရဲ့ resolution ပေါ့နော်အသေးစိတ်ကိုတိတ်ကြည့်နိုင်တဲ့ဟာကိုအခုကင်းထောက်လေမြန်တွေကနေဒီတကဘာလုံးရဲ့မြေမျက်နှာပြင်ကိုရိုက်ပြီးကဘာရဲ့ယာတိကုတုကိုပို့ပြီးအတိတိကျကျတိုင်းနိုင်ပါတယ်။နောက်တစ်ခုကပစ်တော်ထိမ့်သိမ်းရေးမှာ aerial photography ပေါ့နော်။ကောင်းကင်ကနေပြီးတော့ဓာတ်ပုံရိုက်တဲ့ဟာကို basic ကိုင်းလို့ရအောင်သုံးရအောင် NASA ထွင်ထားတဲ့ကင်မရာကိုသုံးပါတယ်။အဓိကနောက်တစ်ခုဘယ်နေရာမှာသွားအသုံးဝင်လဲဆိုလို့ရှိရင်ဒီပစ်တော်မီးလောင်တဲ့အခါကျလို့ရှိရင် area ဘလောက်အထိပြန့်နှံ့ပြီးတော့ဘလောက်မီးပြင်းပြင်းနဲ့ဘယ်နေရာမှာလောင်နေလဲဆိုတဲ့ဟာကိုအတိအကျပြောနိုင်တဲ့ကင်မရာတွေစာသုံးလို့ရနေပါပြီ။နောက်တစ်ခုကရှေးဟောင်းမြို့ကြီးတွေမြို့ပြည့်ကြီးတွေဟာဘယ်နေရာမှာရှိနိုင်တယ်ဆိုတဲ့ဟာကိုဒီ aerial photography နဲ့ကောင်းကင်ကနေပဲဓာတ်ပုံရိုက်တဲ့ဤပညာမှာဒီ NASA သုံးတဲ့ကင်မရာတွေကိုစာသုံးနေကြပါပြီ
။ NASA ကလူသားတွေအတွက်အကျိုးရှိစေတဲ့ဒီနှစ်အတွင်းတီထွင်မှုတချို့လည်းရှိပါသေးတယ်
။ NASA ကတီထွင်ပေးတဲ့နောက်တစ်ခုကတော့ကျွန်တော်တို့လက်ကင် cellular ဖုန်းတွေကို app တစ်ခု download လုပ်ပြီးတော့လက်မလောက်လက်တန်းလောက်ရှိတဲ့ set ကလေးကို battery charger လုပ်တဲ့နေရာလေးမှာထည့်လိုက်တာနဲ့ဒီ cellular ဖုန်းကမီးလောင်နေတဲ့မီးခိုးငွေတွေဘယ်လောက်အထိထွက်နေသလဲ၊ပူချိန်ဘယ်လောက်ရှိပြီးဘလို့ဓာတ်ငွေတွေကကိုယ်ပတ်ဝန်းကျင်တွေမှာရှိလဲပေါ့နော်။ carbon monoxide sensor တို့ဒီ oxygen sensor တို့ပြောင်းသွားပြီးတော့သုံးလို့ရတဲ့ဤပညာကို NASA နေပြီးတော့လူတွေသုံးဖို့အတွက်ကိုကူညီထောက်ပံ့ခဲ့ပါတယ်။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။
ဒုက္ခမျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တော်ရရှိမြတ်မြအကျန်းဖဲ့ဝါရကိုလွှမ်းခြုံဆန့်ကျင်တိုက်ခိုက်တဲ့နေရာမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဟာတော့ချက်ကြတဲ့နေရာမှာရောက်ရှိလာခဲ့ပါတယ်လို့အမေရိကန်ပြည်ထောင်စုအရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဆေရာစီဝဲကပြောပါတယ်။အကျန်းဖဲ့ဝါရကိုဆန့်ကျင်ဖို့ကြိုးပမ်းမှုတွေဟာအဂတိလိုက်စားမှုကြောင့်ရော့ကျသွားရတယ်လို့သူမကပြောပါတယ်။အကျန်းဖက်ချင်းချောက်မှုတွေအစွန်းရောက်တိုက်ခိုက်မှုတွေကိုအကျင့်ပြည့်ခြားဆမှုကမီးလောင်ရာလေပင့်ပေးနေပါတယ်။အစိုးရအရာရှိတွေနဲ့ဌာနတွေကပြစ်ဒဏ်မကျရောက်စေဖို့အတွက်အာမခံမှုလက်လာပါတောင်းခံနေကြပါတယ်။ပြည်သူနဲ့အစိုးရကြားမှာရှိတဲ့အပြန်လှန်လေးစားမှုကိုပြက်ပြားစေပါတယ်။ဒါဟာအကျန်းဖက်တမားတွေအနေနဲ့သူတို့ကိုသူတို့ညှိနှိုင်းဆောင်ရွက်သူတွေဖြစ်ရှုမြင်လာစေပါတယ်။နိုင်ငံသားတဦးအနေနဲ့သူတို့ဘောမမှန်မကန်လုပ်နေတယ်ဆိုတာကိုသိနေပါလျက်နဲ့ဘာမှလှုပ်ဆောင်ခွင့်မပြုတာအနှောက်ယှက်ပေးတာမျိုးလို့စိတ်ပျက်စရာကောင်းတာမရှိပါဘူးလို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအကြံဖန်များစွာပြောခဲ့ပူပါတယ်။ဥပမာအနေနဲ့ပြရမယ်ဆိုရင်လွန်ခဲ့တဲ့15နှစ်တာကာလအတွင်းအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေဟာအစိုးရရဲ့ကိုကြိုးရှာမှုကိုအတုံးချပြီးသူတို့အတွက်တပ်ခရီးသမားတွေအင်အားတောင့်တင်းလာအောင်ဖြစ်တင်းနှံခဲ့ပါတယ်။အဂတိလိုက်စားမှုနဲ့ဆက်ဆက်နေတဲ့လူတွေရဲ့အတွေ့အကြုံတွေက အစွန်းရောက်တိုက်ခိုက်မှုတွေအပါအဝင်နိုင်ငံရေးအကြမ်းဖက်မှုတွေနဲ့လည်းဆက်ဆံနေတာကိုတွေ့ရပါတယ်။လက်ရှိရှိနေတဲ့အကြမ်းဖက်အုပ်စုတွေကိုအရှိတီးတန့်နေအောင်တခြားနေရာတွေကိုစိတ်ဝင်နှံ့အောင်အကျင့်ပြည့်ခြားစားမှုတွေကကူညီပံ့ပိုးပေးနေပါတယ်။ဥပမာအားဖြင့်မူဆိုးမြို့မှာဆိုရင် IS Islamic စစ်သည်ကြွားတွေမြို့ကိုသိမ်းပိုက်ဖို့ကြိုးပမ်းတဲ့နေရာမှာရေနံမောင်းခိုးရောင်းချမှုကအကူအညီပေးပါတယ်။အရှိဥရောပမှာဆိုရင်လည်းပြပအကြမ်းဖက်တမားတွေဟာသူတို့ရဲ့ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲနိုင်ရေးအတွက်နေဆက်လုံခြုံရေးတပ်ဖွဲ့တွေကိုလက်ပေးပြီးတော့ဖျက်တမ်းခဲ့ကြပါတယ်။အာဖရိကအနောက်ခြမ်းတခွင်မှာလည်းစစ်သားတွေဟာမောင်ခိုလက်နက်ဈေးကွက်တွေကတဆင့်ဘိုကိုဟာရန်စစ်သွေးကြတွေထံကိုလက်နက်တွေရောင်းချတာမျိုးရှိတယ်လို့အစိုးရတပ်တွေအရွှေ့ပြောင်းနေရာချထားမှုသတင်းကိုအယ်ခိုင်ဒါအဖွဲ့ကပေးပို့ပြီးတော့သတင်းရောင်းစားခဲ့ကြပါတယ်။အကြမ်းဖက်တမားတွေရဲ့ချင်းချောက်မှုတွေကိုတံပြန်ချိန်မုန်းတဲ့နေရာမှာတမ်းပြည်ရဲ့လုံခြုံရေးကိုဆောင်ရွက်တဲ့နေရာမှာအဂရိလိုက်စားမှုကအနှောက်အယှက်ဖြစ်စေပါတယ်။ဥပမာမနစ်ကနိုင်ဂျီးရီးယားသမ္မတဖြစ်လာတဲ့ဘူဟာရီဟာစစ်တပ်ကြီးတစ်ခုလုံးဘာမှအနှစ်သာရမရှိတော့ဘဲခြားစားနေပြီးတော့ဘိုကိုဟာရန်အဖွဲ့ကိုရင်ဆိုင်နှိမ်စွမ်းမရှိတဲ့အနေအထားမျိုးကြုံတွေ့ခဲ့ရပါတယ်။အီရတ်နိုင်ငံမှာဟိုက်ဒီယာအယ်အာဘဒီဝန်ကြီးချုပ်ဖြစ်လာချိန်မှာ IS စစ်သွေးကြွတွေကိုတိုက်ပွဲဝင်နေတဲ့စစ်သားရေအတွက်9000ဟာအပြင်မှာတကယ်မရှိဘဲလာစာထုတ်တဲ့စီးနှင်းမှာရှိနေတာကိုတွေ့ခဲ့ရပါတယ်။အဲ့ဒီလိုအချက်တွေကြောင့်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကနိုင်ငံလုံခြုံရေးအတွက်ဦးစားပေးအဆင့်အနေနဲ့အကျင့်ပြည့်ခြားစားမှုကိုတက်ဖြတ်ပြည့်ရပါမယ်လို့ပြောဆိုခဲ့ပါတယ်။စီးပွားရေးတိုးတက်မှုနဲ့လူ့အခွင့်အရေးကိုအကျင့်ပြည့်ခြားစားမှုကချင်းချောက်နေပါတယ်လို့လက်ထောက်နိုင်ငံသားဝန်ကြီးစီဝေါ်ကပြောပါတယ်။ဒါပေမဲ့ဒီချင်းချောက်မှုကိုရှော့တွက်ခဲ့ကြပါတယ်။အကျင့်ပြည့်ခြားစားမှုဟာထင်လာတဲ့ပိုးပြီးတော့အန္တရာယ်ကြီးမားပါတယ်။အရေးတကြီးဂရုတစိုက်လိုအပ်တဲ့အရင်းမြစ်တွေကိုအတုံးချပြီးတော့ဆန့်ကျင်ကြရမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်နိုင်မှသာပွင့်လင်းပြီးတော့ထင်သာမြင်သာရှိတဲ့လူ့အဖွဲ့အစည်းကိုတည်ဆောက်နိုင်မှာဖြစ်တယ်လို့အကြံဖက်ချင်းချောက်မှုတွေကနေပုံမိုးပြီးတော့ကင်းဝေးစီမှာလည်းဖြစ်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုကျင်းပြလို့ကြည်ပါပြီ။
တော်ရရှင်တို့ခုနားဆင်ကြကြရတာက American ဆိုရရဲ့သဘောထားမြင်ပေဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOE အစီအစဉ်တွေကို bamis.voenews.com မှာလည်းပြန်လည်နားဆင်လို့ရပါတယ်ရှင်။ VOE ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအကျဉ်းချုပ်ပြီးတော့မတ်ဆွမျက်မှောင်ကကြေညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်က Fort Lauderdale Hollywood နိုင်ငံကလေစိတ်မှာတောက်ချာနေနှင်းလေပိုင်းတို့ကပြစ်ခတ်မှုဖြစ်ခဲ့လို့9ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရတယ်လို့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကပြောပါရယ်ပြစ်ခတ်မှုဖြစ်ပြီးတနင်္လာအကြာလေစိတ်ထဲကနောက်နေရာတွေမှာပြစ်ခတ်မှုတွေထပ်ရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့တာဝန်ရှိသူတွေကတော့အဲ့ဒီသတင်းတွေမမှန်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါရယ်ပြစ်ခတ်သူလို့မတင်ကြတဲ့သူဟာကနေဒါလေကြောင်းလိုင်းလေယာဉ်နဲ့ပါလာတဲ့ခီးတယ်တယောက်ဖြစ်ပြီးတော့တနက်ကိုစစ်ဆေးမှုခံပြီးအနှံတဲဆောင်လာတဲ့အိတ်ထဲမှာတဲယူလာတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘာကြောင့်ပြစ်ခတ်ခဲ့တယ်လဲဆိုတာကိုစုံစမ်းနေစေဖြစ်ပါတယ်။ပြစ်ခတ်ခံခဲ့ရသူတွေအတွက်ဆူတောင်းပေးကြဖို့အတွက်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကလည်းတိုက်တွန်းထားပါတယ်။အမေရိကန်သမ္မတအသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်ဟာထောက်လှမ်းရေးအကြီးအကဲတွေနဲ့တောက်ကြနေကတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာရုရှားအပအဝင်ပြည်ပကစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အသေးစိတ်အချက်တွေကိုထောက်လှမ်းရေးထိပ်တန်းတာဝန်ရှိသူတွေကမစ္စတာထရမ့်ကိုရှင်းပြခဲ့ကြပါတယ်။ဒီတွေ့ဆုံမှုဟာထိရောက်မှုရှိပြီးတော့ကြီးမြတ်တဲ့နိုင်ငံဖြစ်အောင်ဝိုင်းဝန်းဆောင်ရွက်နေတဲ့ထောက်လှမ်းရေးအတိုင်းအဝန်ရဲ့လုပ်ရည်အပေါ်သူ့အနေနဲ့အင်မတန်လေးစားတယ်လို့မစ္စတာထရမ့်ကတွေ့ဆုံပွဲအပြီးကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့ဒီမိုကရက်တစ်ပါတီရဲ့အင်တာနက်ကွန်ရက်အแทးကိုရုရှားကထိုးဖောက်ခိုးဝင်ပြီးတော့ပါတီအတွက်နင်းနာစေမယ့်အချက်အလက်တွေလူသိရှင်ကြားဖြစ်အောင်လုပ်ခဲ့တဲ့ပိတ်ကုဆအပေါ်သူလက်ခံတယ်ဆိုတဲ့အမြင်မျိုးကိုတော့ဖော်ပြမထားပါဘူး။တခါအန်တာတိကတိုက်ကအီယာမရေခဲတုံးကြီးတစ်ခုဟာကွဲထွက်ပြီးတော့ရေမျိုးရောမဲ့အခြေအနေဖြစ်နေတယ်လို့ဗြိတိန်နိုင်ငံကသိပ္ပံပညာရှင်တွေကပြောပါတယ်။ဆွမ်စီတက္ကသိုလ်ကသိပ္ပံပညာရှင်တွေရဲ့အပြောအရလာစန်စီရေခဲတုံးကြီးမှာကွဲအပ်ကြောင်းကြီးဟာပို့ပြီးတော့ကြီးမားလာပြီးကွဲထွက်ဖို့အတွက်တဲတဲလေးပဲလိုတော့တယ်လို့ပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆွမျက်မွန်ကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကေဗင်ဖောင်လာဖြစ်ပါတယ်ကျမတို့နာနာချက်ပါရှင် VOE ကိုနားဆင်ကြကြတဲ့အတွက်သောရရှင်တွေအားလုံးကို VOE ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.